Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်သံကနေ2018ခုနှစ်ဒီဇင်ဘာလ10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်ဒီကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းလိုမီတာ1925 32 57နဲ့ဆိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညအတွက်အစီအစဉ်မူကကျမစုမုံပါရှင်
ကျမကတော့စုမြတ်မုံပါရှင်ကနေဒါနိုင်ငံမှာဖမ်းဆီးခံထားရတဲ့ Huawei ကုမ္ပဏီကြီးရဲ့ဗန်နာရေးဆိုင်ရာအကြီးအကဲကိုဒီကနေ့ရုံးထုတ်ရင်းအာမခံပေးတဲ့မတင်ချာနာမှာဖြစ်ပါတယ်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်တာဝန်ရှိတဲ့စစ်တပ်နဲ့နေကြားဆောင်တပ်ကထိပ်ပိုင်းအရာရှိကြီးတွေအပေါ်နောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်လို့ဥရောပကောင်စီကပြောကြားလိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညချမ်းတော်တာရှင်နေနာဆင်ရမှာကတော့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်မှာလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုပြီး EU ဥရောပသမဂ္ဂကဆုံးဖြတ်ထားတဲ့ထိပ်ပိုင်းဒီစစ်တပ်ကအရာရှိကြီးတွေကိုနောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်ဆိုပြီးဒီကနေ့ကြေညာချက်ထုတ်ပါတယ်။နောက်ဒီကနေ့ကြာရောက်တဲ့လူခွေကြေညာစာတမ်း290ပြည့်အထိမ်းမှတ်မှာတော့သမဂ္ဂဦးဝင်းမြင့်ကမြန်မာနိုင်ငံသားတွေလူခွေအခြေအနေတိုးတက်ကောင်းမွန်လာဖို့လူခွေကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းပါတယ်။ဒါပေမဲ့ကချင်ငြိမ်းချမ်းရေးလှုံ့ဆော်သူ3ဦးကိုတရားရုံးကနေပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်မှာတော့ကန့်ကွက်ဆန္ဒပြခဲ့တဲ့တက်ကြွလှုံ့ဆော်သူတွေကိုဘလို့များအမှုဖွင့်အရေးယူနေပါသလဲ။
အဲ့ဒီမှာရောက်လာတဲ့ဗီဒီယိုတွေအားလုံးကမခံပြက်နိုင်ဖြစ်ပြီးတယောက်တည်း order တဲ့ချိန်မှာဟောကြိုတင်ပြီးမှအဖြစ်ဖြစ်ဆောင်ဖြစ်တာဖြစ်ရှိ
ဒီကြောင့်နဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်။နောက်စင်ကာပူမှာအလုံးလုံးပြီးပြန်လာတဲ့အမျိုးသမီးငယ်တဦးစီကမြန်မာငွေ1000နဲ့အတူတွေမိတဲ့ကိစ္စဒီလူမှုအဖွဲ့အစည်းနဲ့အလုံသမားအဖွဲ့အစည်းတွေကရှေ့နေငှားပြီးတော့သူမကိုဝိုင်းဝန်းကူညီဖို့လှုပ်ဆောင်နေတဲ့အကြောင်းသတင်းပေးပို့ချက်တင်နားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ကနေဒါနိုင်ငံမှာဖမ်းဆီးခံထားရတဲ့ Huawei ဤပညာကုမ္ပဏီကြီးရဲ့ဗန်နာရေးဆိုင်ရာအကြီးအကဲကိုဒီကနေ့ရုံးထုတ်တဲ့အခါမှာသူ့ကိုအာမခံပေးတဲ့မတင်ကြားနာဆုံးဖြတ်မှာဖြစ်ပါတယ်။မန်ဝမ်ချိုးကိုမတမာမှုဆွဲချက်တွေနဲ့တရားစွဲချင်နေတဲ့အမေရိကန်ပြည်ထောင်စုစီကိုလွှဲပြောင်းပေးတဲ့မတင်မဆုံးဖြတ်ခင်သူ့ကိုအာမခံမပေးသင့်ဘူးလို့ကနေဒါအစိုးရရှင်းနေတွေကပြောပါတယ်။သူ့ရဲ့ရှင်းနေကတော့ကျမ်းမာရေးကြောင့်အာမခံရတဲ့တယ်လို့ပြောပါတယ်။မန်ဝမ်ချိုးကိုဖမ်းဆီးထားတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်တဲ့အနေနဲ့တရုတ်အစိုးရကတရုတ်ဆိုင်ရာအမေရိကန်တပ်အမတ်ကြီးနဲ့ကနေဒါတပ်အမတ်ကြီးတို့ကိုဆင့်ခေါ်ခဲ့ပြီးတော့အင်ပဒန်ဆိုးဝါးတဲ့လောက်ရဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံသားတယောက်ရဲ့အခွင့်အရေးကိုအမေရိကန်ကအကြီးအကျယ်ချိုးဖောက်လိုက်တာဖြစ်ပြီးတော့ဒီလောက်ရဟာအင်ပဒန်ဆိုးဝါးတယ်လို့တရုတ်ဒုနိုင်ငံသားရေးဝန်ကြီးလေယူချန်းကအမေရိကန်တပ်အမတ်ကြီးတယ်ရီ ဘရန်စတက်ကိုပြောကြားခဲ့တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။အီရန်နိုင်ငံအပေါ်အမေရိကန်ရဲ့ကုန်သွယ်ရေးပိတ်ဆို့တံခါးမှုတွေကိုမန်ဝမ်ချိုးကချိုးဖောက်တယ်လို့ဆိုပြီးတော့သူ့ကိုအမေရိကန်ကိုလွှဲပေးဖို့အတွက်ကနေဒါအစိုးရကိုတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်ကိုအမေရိကန်ကရုပ်သိမ်းပေးဖို့အတွက်အမေရိကန်တပ်အမတ်ကြီးကိုတရုတ်ကတောင်းဆိုပါတယ်။ Huawei ဗန်ဒါရေးဆိုင်ရာအကြီးအကဲဟာဒီဇင်ဘာ10ရက်နေ့ကဗန်ကူဗာလေဆိပ်မှာခရီးတစ်ထောင်နားစင်မှာကနေဒါအစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်
။ Nissan ကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်း Carlos Ghosn ရဲ့ဝင်ငွေကိုအမေရိကန်ဒေါ်လာ44သန်းလျှော့ပြီးတော့တင်ပြခဲ့တဲ့အတွက်Nissan ကုမ္ပဏီဥက္ကဋ္ဌဟောင်းနောက်ထပ် Nissan အမှုဆောင်အရာရှိတဦးနဲ့ Nissan Car Corporation တို့ကိုဂျပန်အာဏာပိုင်တွေကတရားဝင်ဆွဲချက်ထင်လိုက်ပါတယ်။ဝင်ငွေကိုအခုနှစ်မတ်လကုန်အထိနောက်ထပ်3နှစ်လျှော့ပြခဲ့တဲ့အတွက်ခေါင်းနဲ့နောက်ထပ်အမှုဆောင်တဦးကိုဆွဲချက်တည်နေပြန်ပြီးတော့ဖမ်းဆီးသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဖမ်းရန်တစ်ကအာဏာပိုင်တွေအနေနဲ့သူတို့တဦးကိုဖမ်းဆီးပြီးနောက်ထပ်စစ်ဆေးတာတွေလုပ်ဖို့ခွင့်ပြုသွားမှာလည်းဖြစ်ပါတယ်။2010ကနေ2015ခုနှစ်အတွင်းရတဲ့သူ့ရဲ့ဝင်ငွေတွေကို50ရာခိုင်နှုန်းကျော်ကိုလျှော့ပြဖို့ပူးပေါင်းကြံစီခဲ့တယ်လို့တင်ပြရှိတဲ့အတွက်ကောနာပီကရဲနိုမှာ19ရက်နေ့ကလေးကဖန်စီထိန်းသိမ်းခံရတာဖြစ်ပါတယ်။ဒီဇာကုံကြီးရဲ့နောက်ထပ်အမှုဆောင်တူကတော့အသက်62နှစ်အရွယ် Greg Kelly ဖြစ်ပြီးတော့သူ့ကိုလည်းခေါင်းနဲ့ပူးပေါင်းခဲ့တယ်လို့တန်ပြားရှိနေတာဖြစ်ပါတယ်။အမေရိကန်မှာရှိတဲ့ Kelly ရဲ့ရှင်းနေကတော့ Kelly မှာအပြစ်မရှိဘူးလို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးခေါင်းဘက်ကတော့တစုံတရာမှချက်ပြီးပြောဆိုလာတော့မရှိသေးပါဘူး။ကျူရိုနဲ့တခြားသတင်း agency တွေမှာဖော်ပြနေတဲ့ပတ်သက်ပြီးတော့ဂျပန်ရှင်းနေကြုံရုံးဘက်ကတော့ချက်ချင်းတော့အတိမပြုသေးပဲနဲ့ဒီကနေ့နောက်ပိုင်းမှာသတင်းစာရှင်းလင်းပွဲလုပ်သွားဖို့ရှိနေပါတယ်။ဂျပန်နိုင်ငံရဲ့ဥပဒေအရတော့အာနာပိုင်နေနေနဲ့ခေါင်းနဲ့ Kelly ကိုဆက်ကြတနာဒါမှမဟုတ်ယမန်ယူပြီးပြန်ဖမ်းမလားဆိုတာကိုဒီကနေ့မှာဆုံးဖြတ်မှာပါ။သူတို့ကိုယမန်ယူပြီးထပ်ဖမ်းမယ်ဆိုရင်တော့နောက်ထပ်22ရက်ကြာဖမ်းချုပ်ပြီးတော့စစ်ဆေးနိုင်မှာဖြစ်ပါတယ်ခင်ဗျာ။
EU ဥရောပသမဂ္ဂတွေကနေဗြိတိန်ထွက်မဲ့ဆုံးဖြတ်ချက်ကိုပြန်ပြီးတော့ပြင်ဆင်ခွင့်ရှိတယ်လို့ EU ရဲ့အဆင့်မြင့်ဆုံးတရားရုံး ECJ ကဆုံးဖြတ်လိုက်ပါတယ်။ EU ကနေနှုတ်ထွက်မယ်လို့အကြောင်းကြားထားတာကိုဗြိတိန်ကသူတဘောနဲ့သူရုပ်သိမ်းခွင့်ရှိတယ်လို့ Luxembourg မှာရှိတဲ့တရားရုံးကဒီကနေ့ဆုံးဖြတ်ခဲ့တာပါ။တခြား EU အဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားမလိုအပ်ဘဲ Britain Nangan Yep, Puezibo Nangi, no tramme, Sompia Chaco, Pinsen Nine, no tramme, Sure, a Jang Jajago, Jotay Nine, Ludiayunga, Sompia Barre, Digesa, Sompia Bibo, Scotland Nail, Ludom, Matachuga, Diayungo, Shout Hagger, Apia Barre, Britain Nangan Irega, Tadabina Bain, Napet, Gondoye, Sessay Sare, Gaysari, Nepatta de Bodu Nija, Ne, the Cardi, Nangaye, Jinya, Sarandogo, Britain Ludoma, Mekwe, a deep Bibo, Shini, Jimabe, Easy Jiga, Kulu, Sompia Dava. Britain is so young, EU Rojaya Sitari at the Bodini Jadrigo. Britain Anglo Doma, the Nepal Inganija, and Mekwe was seasoned Habi May. Mekwe Mugo, when Jijo Teresa Miga, Shui Sangley Melo, Britain Alari, the Nimi Machete, Jemian Popiani Jabare, did the Bodini Jadrigo, Lodoga, Pechame, Alala, Mianibare. Tigni Britain Sandojin, Dona Equay, not Lodo Madrigo. When Jijo me, Mingo Piovo Shibi, the Bodini Jadrigo, Taukan Jabo, Swear Sound, Titoli Melo, Mioli Yabare.
နိုင်ငံတော်ဝဘီကရဲ့သတင်းပတ်လေးပတ်အတွင်းမှာဆန္ဒပြပွဲတွေရှိနေတယ်ပြည်သူနိုင်ငံမှာဆန္ဒပြမှုတွေပတ်သက်လို့တမတမရအမန်နျူအယ်မက်ခရွန်ကဒီနေ့ညပိုင်းကျရင်နိုင်ငံကိုမင်းငွေပြောကြမှာဖြစ်ပါတယ်အကြံဖတ်ဆန္ဒပြမှုတွေဖြစ်နေတာကြောင့်တိုင်းပြည်စည်းလုံးမှုရှိနေရေးတမတကတိုက်တွန်းမယ်လို့ပြောလိုက်ရပါတယ်စနေတနင်္ဂနွေရုံးပိတ်ရက်အတွင်းဆန္ဒပြသူတချို့ကရဲတွေကိုဂဲရီနဲ ဖြစ်နေတာပါစနေနေ့ကဆန္ဒပြပွဲတွေမတိုင်ခင်ပါရီမျိုးတော်ကအတင်ရအီဖုံမျိုးစင်ကြီးအပါဝင်ကဘာလက်ခီးတဲ့တွေအများပြားလာတဲ့နေရာတွေကိုပိတ်ထားခဲ့တဲ့အပြင်ရက်တပ်ဖွဲ့ဝင်ထောင်တဲ့ခြေကိုလည်းချထားခဲ့ပါတယ်တနိုင်ငံလုံးမှာစုစုပေါင်း 33,000 ကျော်ဆန္ဒပြခဲ့ကြတယ်လို့ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်ဆန္ဒပြမှုအတွင်းကြမ်းဖက်ဖြတ်စည်းလို့ရဲကဖမ်းဆီးထားသူလည်း 2,000 နီးပါးရှိနေပါပြီရာသီဥတုပူနွေးလာမှုတိုက်ဖျက်ရေးဆောင်စားစီးတွေစီဒီအပေါ်မှာအခွန်တိုးကောက်မဲ့အစီအစဉ်ကိုဆန္ဒပြမှုကြောင့်သမ္မတမက်ခရွန်ဆိုရာကစိုင်းထားမယ်လို့ကြေညာခဲ့ပေမဲ့ဆန္ဒပြသူတွေကတခြားစီးပွားရေးဆိုင်ရာမချေနှက်မှုတွေကိုဖြေရှင်းပေးဖို့ဆက်လက်တောင်းဆိုဆန္ဒပြနေကြပါတယ်ဆန္ဒပြမှုတွေဟာပါရီမြို့တော်အပြင်မာဆူဘော်ဒိုလီယွန်တူးလူးစ်မြို့တွေအပါအဝင်မြို့အတော်များများမှာရှိနေတာဖြစ်ပါတယ်ခင်ဗျာ
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျင်းလင်းလာနေညပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအစိုးရစစ်တပ်ကဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဥရောပကောင်စီကဆုံးဖြတ်ပြီးတော့တာဝန်ရှိတဲ့စစ်တပ်နဲ့နယ်ခြားဆောင်တပ်ကထိပ်ပိုင်းအရာရှိကြီးတွေအပေါ်နောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်လို့ဒီကနေ့ကြေညာချက်ထုတ်ခဲ့ပါတယ်။အရေးယူကန့်သတ်ခံထားရသူစီးရင်ဝင်တွေကိုလည်းအမြဲမပြတ်စောင့်ကြည့်သုံးသပ်သွားမယ်လို့ဥရောပကောင်စီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။လူခွေရေချိုးဖောက်တဲ့ဆွဆွဲချက်တွေကိုဆက်လက်စုံစမ်းဖို့တိကျလွတ်လပ်တဲ့လုပ်ငန်းစဉ်တစ်တခုလိုအပ်ပြီးတော့နိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့တရားစီရင်ပိုင်ခွင့်နဲ့အပြည့်အဝအတိအမှတ်ပြုခံရတဲ့မျှတဗက်မလိုက်တဲ့ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပြင်ဆင်ဖို့အရေးကြီးတယ်ဆိုတာကိုလည်းဥရောပကောင်စီရဲ့ထုတ်ပြန်ချက်မှာအလေးပေးပြောထားပါတယ်ကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့စည်းထားတဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေးရှိချက်တွေအပေါ်ဥရောပကောင်စီကအထူးစိုးရိမ်နေလို့ပြောပါရယ်အခုနှစ်ဆန်းဖေဖော်ဝါရီလ26ရက်နေ့ကချခဲ့တဲ့ဥရောပကောင်စီရဲ့မြန်မာနိုင်ငံအခြေအနေဆိုင်ရာသုံးသပ်ချက်ထဲမှာမြန်မာအစိုးရကိုတောင်းဆိုထားတဲ့အတိုင်းလဲထပ်ပြီးတော့တောင်းဆိုပါရယ်ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်နဲ့မြန်မာအစိုးရကြားမှာဖူးပေါင်းဆောင်ရွက်မှုတွေအပေါ်မှာလည်းဥရောပကောင်စီကကြိုဆိုခဲ့သလိုမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအမျိုးသားပြန်လည်တည်မြဲရေးနဲ့အားလုံးပါဝင်တဲ့လူမှုစည်းဝါးတိုးတက်ရေးတို့အတွက်ဆက်ပြီးတော့ပံ့ပိုးကူညီသွားမယ်ဆိုတာကိုလည်းအခိုင်အမာပြောကြားထားပါတယ်။ရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရလာအောင်လူခွေချိုးဖောက်မှုတွေလုပ်ခဲ့တယ်လို့ဆိုရက်စစ်တပ်နေကြားဆောင်တပ်နဲ့ရဲတပ်ဖွဲ့အရာရှိ9ယောက်ကိုဂျွန်လာရုံးကပိတ်ဆို့တိုက်ခတ်မှုတွေလုပ်ခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ရခိုင်ပြည်နယ်ကလူခွေချိုးဖောက်တဲ့ဆွဆွဲချက်တွေကိုစုံစမ်းဖို့အတွက်နိုင်ငံသားသားကျွမ်းကျင်သူနှစ်ယောက်ပါတဲ့လွတ်လပ်သောစုံစမ်းရေးကော်မရှင်ကိုဖွဲ့စည်းထားပါတယ်။အဖွဲ့ဥက္ကဋ္ဌဖီလပိုင်ဒူဝင်ကြီးဟောင်းနဲ့အဖွဲ့ဝင်ဂျပန်တန်တမန်တို့လောလောဆယ်မြန်မာနိုင်ငံမှရောက်နေကြပါတယ်။
လူရောပြည့်စရာတော်ဒေါက်တာဗဒနာအရိယာဝန်သားကိုကမ္ဘာဗုဒ္ဓဘာသာအဖွဲ့တစ်ခုဖြစ်တဲ့ World Alliance of Buddhists WAB နဲ့ကမ္ဘာယဟန်ပြူအဖွဲ့ WBSY အဖွဲ့တို့ကကမ္ဘာလုံးဆိုင်ရာဓမ္မငြိမ်းချမ်းရေးစုကိုချီးမြှင့်လိုက်ပါတယ်။ဗုဒ္ဓဘာသာအတွက်ဆရာတော်ရဲ့လှုပ်ဆောင်ချက်တွေကိုနိုင်ငံတကာဗုဒ္ဓဘာသာအဝန်အဝိုင်းကအတိမတ်ပြုဂုဏ်ပြုတဲ့အနေနဲ့ဒီစုကိုချီးမြှင့်တာလို့ စုချီးမြှင့်တဲ့ WAB နဲ့ WBSY အဖွဲ့ကိုစားပြုတာဝန်ရှိသူတူကစုချီးမြှင့်ပွဲအခမ်းအနားအတွင်းမှာပြောပါရယ်စုချီးမြှင့်ပွဲအခမ်းအနားကိုတော့ဒီနေ့ဒီဇင်ဘာ10ရက်နေ့ရန်ကုန်မြို့တာဝန်မြို့နယ်တဲကအလူတော်ပြည့်ကျောင်းတိုင်မှာကျင်းပပြီးတော့ WAB နဲ့ WBSY အဖွဲ့တွေကတာဝန်ရှိသူတွေနဲ့ကိုယ်စားလှယ်တွေရန်ကုန်တိုင်းဒေသကြီးစစ်ဌာနချုပ်တိုင်းမူဗိုလ်ချုပ်တပ်ပုံနဲ့အခြားတာဝန်ရှိသူတွေတကာတကာမတွေနဲ့အပြည့်သက်တွေတက်ရောက်ခဲ့ကြပါရယ်ခင်ဗျာ
ဆာဒီသတင်းတောက်ဂျမားကရှိုဂျီကိုတပ်ဖြတ်မှုမှာပါဝင်တယ်လို့မတင်ကြတဲ့ဆာဒီအာရေဗျကထိပ်ပိုင်းတာဝန်ယူခဲ့သူနှစ်ယောက်ကိုလွှဲပြောင်းပေးဖို့တူရကီရဲ့တောင်းဆိုချက်ကိုဆာဒီနိုင်ငံသားရေးဝန်ကြီးကညှင်းဆို့လိုက်ပါတယ်။ကိုယ်နိုင်ငံသားတွေကိုတရားခဏအဖြစ်လွှဲမပေးနိုင်ဘူးလို့ဝန်ကြီးကတနင်္ဂနွေနေ့ကသတင်းတောက်တွေကိုပြောခဲ့တာပါ။ဆာဒီအင်ရှင်မင်းသားရဲ့ထိပ်တန်းအကြံပေးအဖြစ်ဆောင်ရွက်ခဲ့သူနဲ့ထောက်လိုက်ရေးအကြီးအကဲဟောင်းတို့ကိုတူရကီတရားရုံးတစ်ခုကပြီးခဲ့တဲ့သတင်းပတ်ကဖန်ဝရံထုတ်ခဲ့ပါတယ်။
အမေရိကန်နိုင်ငံတောင်ပိုင်းကပြည်နယ်တော်များများမှာပြင်းထန်တဲ့နှင်းမုန်တိုင်းတွေဖြစ်ပွားခဲ့တာကြောင့်တောင်ရှိသူတွေကဒီကနေ့မှာတော့လမ်းတွေရှင်းလင်းဖို့အတွက်ပိုနယ်လျှပ်စစ်မှုတွေပြန်ရောက်ဖို့အတွက်လှုပ်ခဲကြပါတယ်။ဗာဂျီးနီးယားမြောက်ကယ်ရိုလိုင်းနာတောင်ကယ်ရိုလိုင်းနာနောက်ဗာဂျီးနီးယားနဲ့တန်နစီပြည်နယ်တွေမှာတနင်္ဂနွေနေ့ကစီးနှင်းတွေ12လက်မကနေ24လက်မလောက်အထိကျခဲ့တာဖြစ်ပါတယ်ခင်ဗျာ
။တင်းနာညာရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန်းရောက်သတင်းပါတွေကိုတင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအစိုးရစစ်တပ်ဘက်ကဆိုးဝါးတဲ့လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီး EU ဥရောပကောင်စီကဆုံးဖြတ်ပြီးတော့တာဝန်ရှိတဲ့စစ်တပ်ဘက်ကထိပ်ပိုင်းအရာရှိကြီးတွေအပေါ်မှာနောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်ဆိုပြီးဒီကနေ့ကြေညာချက်ထုတ်ခဲ့ပါတယ်။ EU ကမြန်မာအပေါ်မှာအရေးယူကန့်သတ်မှုတွေလုပ်ဖို့စီစဉ်လာမှာတော့ကုံသွယ်မှုဆိုင်ရာအထူးခံစား권ပေးတဲ့ GSP အခွင့်အရေးတွေကိုပါပြန်ရုပ်မယ်လို့အရင်တုန်းကသတင်းထွက်ခဲ့ပါတယ်။ဒါပေမဲ့လို့အခု EU ရဲ့ဆုံးဖြတ်ချက်ထဲမှာတော့ဒီကုံသွယ်ရေးအခွင့်ထူးခံပြန်ရုပ်သိမ်းမှုကိစ္စမပါဝင်တာမို့ EU နဲ့ကုံသွယ်ရေးပိုင်းမှာမျှော်လင့်ချက်တွေပြန်ဖြစ်လာနေပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်မတ်မေခသတင်းပေးပို့ထားပါတယ်
။ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအစိုးရစစ်တပ်ကဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဥရောပကောင်စီကဆုံးဖြတ်ပြီးတာဝန်ရှိတဲ့စစ်တပ်နဲ့နေသားဆောင်တပ်ကထိပ်ပိုင်းအရာရှိတွေအပေါ်နောက်ထပ်တန့်တက်အရေးယူမှုတွေလုပ်သွားမယ်လို့ EU ဥရောပကောင်စီကဒီကနေ့ထုတ်ပြန်လိုက်တာပါ။ကုန်သွယ်ရေးပိုင်းဆိုင်ရာခံစား권ပေးတဲ့အခွင့်အရေးတွေကိုပါပြန်ရုပ်မယ်လို့ EU ဘက်ကစဉ်းစားခဲ့တာမို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေဘက်ကစိုးရိမ်မှုရှိခဲ့ပါတယ်။ဒါပေမဲ့ EU ကအရေးယူသွားဖို့ဆုံးဖြတ်ချက်ထဲမှာတော့ကုန်သွယ်ရေးတန်ခတ်မှုကိစ္စမျိုးမပါခဲ့ပါဘူး။မြန်မာနိုင်ငံကုန်တယ်ကြီးများအတင် UMSCCI ဒုဥက္ကဋ္ဌဦးလာမောင်ရွှေကတော့ဒီဆုံးဖြတ်ချက်ထဲမှာတာဝန်ရှိတဲ့လုံခြုံရေးပိုင်းတာဝန်ယူထားသူတွေကိုသာအရင်းယူဖို့ကြောဆိုထားပြီး GSP လို့ခေါ်တဲ့ကုန်သွယ်ရေးတန်ခတ်မှုကိစ္စမျိုးမပါဝင်တာကြောင့် EU ဘက်ကစီးပွားရေးပိုင်းအရင်းယူမှုတွေမလုပ်ဘူးလို့ကြိမ်းသိမ်းမပြောနိုင်သေးကြောင်းသူကတော့ဆိုပါတယ
်။အဓိကတော့ကျွန်တော်တို့အနေနဲ့တော့ဒီမှာရှိတဲ့စိတ်ဟိုတာတွေပါလို့ရှိရင်လို့သမားပေါ့နောက်ဒီမှာပါဝင်တဲ့သူတွေသူတို့အားလုံးကနေပြီးတော့မှတက်နိုင်တော့ကျွန်တော်ကြိုးရင်းခတ်ပြီးတော့ဒီလို GSP ကကျွန်တော်တို့လိုဖွံ့ဖြိုးတိုးချူသားတဲ့နိုင်ငံအတွင်းသူတို့မှူချူသားတဲ့နိုင်ငံတွေမှာဒါတွေကိုပြန်ပြီးတော့ software မလုပ်ပါနဲ့အောင်ဆိုတဲ့ဟာမျိုးတော့ချူသားပြီးတော့ကျွန်တော်ဘက်ကလုပ်ဖို့ရှိတယ်အစိုးရကလည်းကျွန်တော်တို့ဒါတွေချူသားပြီးတော့လုပ်ခဲ့တယ်လို့ပဲကျွန်တော်တို့လည်းအဲ့လိုပဲနားလည်ရတယ်
အရေးယူကန့်သတ်ဖို့ပြင်ဆင်နေတဲ့ EU အနေနဲ့ဘလို့အရေးယူမလဲဆိုတာတိတိကျကျမသိရသေးပါဘူး အခုလိုအရေးယူဖို့ပြင်ဆင်နေတဲ့အပေါ်နိုင်ငံရေးလေးလာတုံသက်သူဦးမင်းခင်ကတော့
ဟိုအထူးသဖြင့်တော့ဒီတက်ထက်ကတော့လက်တက်ထက်ကကာဝေးယူပြီးတင်းပါဝင်ဒီတိုင်းကောင်းဆောင်ဒီဒီဟာကိုဘယ်လိုစဉ်းစားမလဲလာကြည့်ကြည့်ရယ်ကျွန်တော်ကောင်းတဲ့တော့ဘယ်လိုမှန်းရမလဲအတော်လေးပြောရခက်တယ်အဲ့တော့ဒီလိုစဉ်းစားဖို့ဒီလိုလုံခြုံရေးနေရတကယ်လမ်းကြောင်းမှန်ကိုလည်းတော့ရနိုင်ရမလားဟောအဲ့ဒါသိကိုလေဟိုတခြားလမ်းကြောင်းအစီအမကြီးတဲ့လမ်းကြောင်းတက်ကိုဟိုအကြောင်းကြောင်းပေါ့လေဟိုရောက်သွားမှလည်းဆိုရင
်လူခွင့်ရေးချုပ်ဖောက်တဲ့ဆွဆွဲချက်တွေကိုဆက်လက်စုံစမ်းဖို့တရားလွတ်လပ်တဲ့လုပ်ငန်းစဉ်တစ်ခုလိုအပ်ပြီးနိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့တရားစီရင်ပိုင်ခွင့်နဲ့အပြည့်အဝအတိအမှတ်ပြုခံရတဲ့မျှတဗမလိုက်တဲ့ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်ရေးအရေးကြီးတယ်လို့လည်းဥရောပကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေအပေါ် ဥရောပကောင်စီကအထူးစိုးရိမ်မိတယ်လို့လည်းပြောဆိုထားပါတယ်။ဒီပြင်အခုနှစ်စံဖေဖော်ဝါရီ26ရက်နေ့ကဥရောပကောင်စီရဲ့မြန်မာနိုင်ငံအခြေအနေဆိုင်ရာတုံ့တက်ချက်ထဲမှာမြန်မာအစိုးရအနေနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအမြန်ဆုံးဖော်ထုတ်အရေးယူနိုင်ပေးဖို့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေကိုလူသားချင်းစာနာထောက်ထားတဲ့အကူအညီပေးရေးအဖွဲ့တွေတွားရောက်နိုင်ဖို့နဲ့အိုးအိမ်ဆုတ်ခွာသူတွေရဲ့ဘေးကင်းတိတ်ခါရှိစွာနေရပြန်နိုင်ဖို့စရာတွေလုပ်ပေးဖို့လဲဥရောပသမဂ္ဂဘက်ကတောင်းဆိုထားပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကနေ့ကြားရောက်တဲ့လူခွေးကျင်းသာစာရနှစ်80ပြည့်အထိမ်းမှန်လူခွေးကော်မရှင်ကဥဆောင်ကျင်းပတဲ့သတင်းကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံသားတွေရဲ့လူခွေးအခြေအနေတိုးတက်ကောင်းမွန်လာဖို့လူခွေးကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ကြပါလို့သမ္မတဦးဝင်းမြင့်ကဒီကနေ့တိုက်တွန်းလိုက်ပါတယ်ဒီဇင်ဘာလ10ရက်နေ့မှာကြားရောက်တဲ့ကမ္ဘာလူခွေးကျင်းသာစာရနှစ်80ပြည့်အထိမ်းမှန်ပေးပို့တဲ့တဝင်လွှာထဲမှာသမ္မတကအဲ့ဒီလိုတိုက်တွန်းလိုက်တာပါမြန်မာနိုင်ငံရဲ့လူခွေးအခြေအနေပိုင်းတွေဟာအားနည်းစေဖြစ်ပေမဲ့လို့ဖြစ်ထွန်းတိုးတက်မှုပိုင်းရှိလာကိုလည်းအတိအမှတ်ပြုပြောဆိုပါရတဲ့အပြည့်အစုံကိုတော့မြန်မာနိုင်ငံလူခွေးကော်မရှင်ကနေကမကထပြုပြီးတော့ဒီကနေ့ကျင်းပတဲ့အခမ်းအနားကိုကိုယ်တိုင်သွားယူပြီးတော့သတင်းယူထားတဲ့ VOA သတင်းလောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားတာနားဆင်ပါရှင်
။ကမ္ဘာလူခွေးကြီးညာစံနဲ့290ပြည့်ဒိမ့်မဲ့ဆောင်မိုးကတော့လူခွေးရက်တီပြီးဆိုတာပဲဖြစ်ပါတယ်။အဲ့ဒီဆောင်မိုးနဲ့ညီမြန်မာနိုင်ငံသားတွေရဲ့လူခွေးချင်းနေတိုးတက်အောင်လှုပ်ဆောင်မှုသမရအဝင်မြေကတုံဝန်လာမှာတိုက်တွန်းထားတာကိုလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရာကအခမ်းအနားတွင်ဖတ်ကြားတော်ပါတယ်
။နိုင်ငံသားများရဲ့လူခွင့်ရေးအခြေအနေပုံမိုတိုးတက်ကောင်းမွန်စွာစေရေးအတွက်ပြည်ထောင်စုဝန်ကြီးဌာနများတိုင်းဒေသကြီးနှင့်ပြည်နယ်အစိုးရများအရက်ဖက်လူမှုဖွဲ့စည်းများအစိုးရမဟုတ်သောဖွဲ့စည်းများအစိုးရနှင့်ပုဂ္ဂလိကမီဒီယာအဖွဲ့စည်းနှင့်ပြည်သူများသည်မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်နှင့်ပူးပေါင်းဆောင်ရွက်ကြပါရန်တိုက်တွန်းလိုက်ပါသည
်ဒီကနေ့ခန္ဓာကိုတော့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကဦးဆောင်ကျင်းပတာဖြစ်ပြီးနိုင်ငံသားတနမန်များရန်ကုန်တိုင်းစိုးရွားဖွဲ့တာဝန်ရှိသူများကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP ကတာဝန်ရှိသူများလူခွင့်ရေးလှုပ်ရှားသူများတက်ရောက်ကြပါတယ်မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်တွေလက်ရှိဖွဲ့စည်းပုံဥပဒေပါနိုင်ငံသားခွင့်ရေးတွေနိုင်ငံချင်းချင်းချုပ်ဆိုထားတဲ့သဘောတူစာချုပ်တွေစာရာတွေနဲ့အညီနိုင်ငံသားတွေရဲ့လူခွင့်ရေးကိုလေးစားစောင့်ရှောက်ဖြည့်ဆည်းပေးရမှာလူခွင့်ရေးကော်မရှင်ရဲ့အခန်းကဏ္ဍကိုဝန်ကြီးဒေါက်တာဝင်းမြတ်ကြီးကလည်းထောက်ပြပြောဆိုပါတယ်ကော်မရှင်ရဲ့ကြံပြုချက်တွေပေါ်အစိုးရဘက်ကအကောင့်ထည့်ပေါ်လှုပ်ဆောင်ရေးနဲ့ပတ်သက်ပြီးဒေါက်တာဝင်းမြတ်ကြီးက
ကြံပြုချက်များပေါ်လဲအစိုးရအနေဖြင့်စိုးရအနေဖြင့်လည်းပြည်သူတွေအတွက်ပုံမထိရောက်စွာအကောင့်ထည့်ပေါ်ဆောင်ရွက်ပေးနိုင်မယ်လို့ညွှန်လင့်ပါတယ်အကောင့်ထည့်ပေါ်ဆောင်ရွက်ပေးနိုင်အောင်လဲအစိုးရအနေနဲ့ကြိုးစားဆောင်ရွက်မယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
ပြည်ကနေ290အခြေအနေကိုပြန်ကြည့်ရင်နိုင်ငံတကာမှာလူခွင့်ရင်းနဲ့ပတ်သက်လို့တိုးတက်လာတာများပြီမေမြန်မာနိုင်ငံမှာတော့အားနည်းနေသေးတယ်လို့ထောက်ပြသူကထင်ရှားတဲ့စာရေးဆရာမတူဖြစ်သူမတ်တီရာဆန်ကြောင့်မှာဒါပေမဲ့လည်းဖြစ်ထွန်းပြောင်းလဲမှုရှိတာကိုလည်းသူကအတိအမှတ်ပြုပြောဆိုပါတယ
်တကယ်တမ်းကတော့ကျွန်မထင်တယ်ဒါကဒီအစိုးရလက်ထက်ဟိုအစိုးရလက်ထက်ဆိုတာထက်ပေါ့နော်ဒီစစ်အစိုးရနောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဒီလူရပိုင်ခွင့်တွေနဲ့ပတ်သက်ပြီးတော့လူထုရဲ့တိမှုကလည်းတိုးလာတယ်လို့ကျင့်သုံးနိုင်ခွင့်အခွင့်အလန်းလည်းအတန်အသင့်တော့တိုးတက်လာတယ်
1946ခုနှစ်မှာဖွဲ့စည်းတဲ့ကုလသမဂ္ဂလူခွင့်ကော်မရှင်ကနေအပြည်ပြည်ဆိုင်ရာလူခွင့်ကြီးညာစာရမ်းမှုကြောင့်1946ခုနှစ်ကနေ28နှစ်တိနှစ်နှစ်ကြာဦးဆောင်ရေးဆွဲခဲ့တာပါအပိုက်30ပါတဲ့အဲ့ဒီကြီးညာစာရမ်းကိုတော့1948ခုနှစ်ဒီဇင်ဘာ10ရက်နေ့မှာကုလသမဂ္ဂအထွေထွေညီလာခံကြီးကနေအတည်ပြုပေးခဲ့ပါတယ်ဒါကြောင့်ပြည်ပဆိုင်ရာလူခွင့်ရေးကြီးညာစာရန်အတည်ပြုခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကိုအစွဲပြုပြီးပြည်ပဆိုင်ရာလူခွင့်ရေးနေ့ဖြစ်1950ခုနှစ်ကစပြီးတရားဝင်သတ်မှတ်ခဲ့တာပါခင်ဗျာ
ကိုထောက်အောင်ခံပါရှင်ဆက်ပြီးတော့ဒီထောင်နဲ့ချခံလိုက်ရတဲ့ကချင်လှုပ်ရှားသူတွေရဲ့အရေးကန့်ကွက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့တဲ့ကချင်လူငယ်တွေကိုငြိမ်းစုစီဥပဒေနဲ့အမှုဖွင့်လိုက်တဲ့သတင်းကိုဆက်ပြီးတင်ပြပေးမှာပါကချင်ပြည်နယ်ကတိုက်ပွဲတွေကြားမှာပိတ်မိပြည်သူတွေလွတ်မြောက်ရေးလှုပ်ရှားတောင်းဆိုခဲ့တဲ့ကချင်ခေါင်းဆောင်၃ဦးကိုမြေကြီးနားတရားရုံးကနေပြီးတော့ထောင်ဒဏ်နဲ့ငွေဒဏ်အသီးသီးချမှတ်လိုက်တဲ့အပေါ်မှာတရားရုံးမှာကန့်ကွက်ဆန္ဒပြခဲ့တဲ့နောက်ထပ်တက်ကြွလှုပ်ရှားသူ၃ဦးကိုအာဏာပိုင်နေဘက်ကငြိမ်းစုစီပုံမှန်၁၉နဲ့အမှုဖွင့်ပြီးတော့အရေးယူခဲ့ပြန်ပါတယ်သူတို့သုံးဦးကိုဒီကနေ့တရားရုံးထုတ်ဆစ်ဆဲကြားနာပြီးတော့အာမခံနဲ့ပြန်လွတ်ပေးလိုက်တယ်လို့သိရပါတယ် VOA သတင်းတောက်နိုင်ကိုအိမ်ကအသေးစိတ်သတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါကချင်းစစ်ပွဲတန်းကွက်ဆန္ဒပြသူသုံးဦးကိုတရားရုံးကအရေးယူပြစ်ပေးတဲ့ပုံမှာကန့်ကွက်တဲ့အနေနဲ့လမ်းလျှောက်ဆန္ဒပြကြရမှာအဲ့ဒီထက်ကကချင်းလူငယ်တက်ကြွလှုပ်ရှားသူသုံးဦးဖြစ်တဲ့မဆုတ်ဆိုင်တွယ်ဆိုင်းခွန်အောင်နဲ့ကိုပရာမိုင်တို့ကိုပုံမှန်ဆက်ကူနဲ့ဒေသခံအာဏာပိုင်တွေကအရေးယူခဲ့တာပါသူတို့သုံးဦးကိုဒီနေ့မနက်မှာညစီနာမြို့နယ်တရားရုံးကနေအမှုကျန်းနာစစ်ဆေးခဲ့တယ်လို့တရားစွဲဆိုခြင်းခံရတဲ့မဆုတ်ဆိုင်တွေက VOA ကိုပြောပါတယ်
။ချင်းကြီးကတော့
ตัวมารู้เลยเด็กเป็นยี่ปีตุลุ่มยาปวดด้วยอุตส่าห์ลูกชายแค่เราสองตัวโว้ตาบ่มางานเนี่ยทำชาเลยเจ็บปวดมาตาไม่ได้ทำชาเลยแต่ชุดเดียวลูกได้เลยตีเยอะเราไม่รู้ไอ้เนี่ยมายาวอะไรปีตุลีอารมณ์มาคำยันเลยสิปีเดียวเดียวแกออกจากเรื่องมาอันนี้ชุดที่จะใช้ลูกเชื่อตัวบ่เนาะตาโอ้จุดเด่นดีมากที่ที่มันทำมาชีพตัวมารู้อุตส่าห์ลูกเชื่อตั้งมาปีก็ยาเสพติดผิดเต้
จมารู้วิธีมาปุ่มมาสักคนนั้นสักเดือนถ้าจะรอจีนี่ก็จมารู้จะรออาม่าคนนี้จะลาเลยดวงเชิงเราอุลามะสตองเงี้ยนี่มาเจ็บไหมที่กระนั้นที่เส้นบาลาคนนี้นี่ก็ตั้มรู้กูจีนอยู่เพื่อสิ่งนี้สูเรปุ่มมางานเนี่ยนี่จีนามีเนี่ยที่อายุงานนี่ก็เช่นแต่จวบลูกชายดูกูร้อนสองกูสอดเจนเนี่ยตอนนั้นบูรุกูทางดังวิจารณ์ชั่มมาแค่เรปุ่มมาแล้วมาขันลูกที่อายุงานนี่มโนกุญที่หลังชาวสันนับพรุ่งแค่เรตูรีเทก้าก็เช่นลุงเอ๋ก้องสองตัวอ ဆိုင်တွေကဆိုပါတယ်အေရလာကစပြီးတော့ကချင်ပြည်နယ်အတွင်းတမရော်နဲ့ကရင်အီတို့ကြားဖြစ်ပွားနေတဲ့စိုက်ပွဲတွေကြောင့်စိုက်ပွဲကြားပိတ်မိနေတဲ့ပြည်သူတွေလူမျိုးကြီးတွေပြီးခဲ့တဲ့မေလအတွင်းကညချင်းနှမျိုးမှာဆန္ဒဖော်ထုတ်ပွဲနဲ့သတင်းစာရှင်းလင်းပွဲပြုလုပ်နေစဉ်ပြောဆိုမှုတွေကြောင့်ကိုလွမ်းဆောင်ပါဝင်၃ဦးကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမြို့မ
ဒီထောင်တန်း၆လနဲ့ငွေတန်း၅သိန်းစီရင်ချက်ချခဲ့တာပါတရားရုံးကနေချမှတ်ခဲ့တဲ့အမှုစီရင်ချက်အတွက်ကုလန်းဆောင်ကုစောကျန်းနဲ့တောင်နံဘူတို့ကနေအယူခံဆက်လက်ဝင်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီစနစ်ကိုစတင်ကြည့်တုံးနေတဲ့ကာလမှာလူငယ်တွေအတွက်လှုပ်လှော်စွာထုတ်ဖော်ပြောဆိုဆန္ဒပေါ်ထွက်ခွင့်ကိုမပိတ်ပင်သင့်ဘူးလို့မဆုတ်ဆိုင်တွေကပြောပါတယ်မဟုတ်န
ဒီမှာလုပ်ဖြစ်လို့ဒီမိုကရေစီရဲ့အနေအထားကိုကျင့်သုံးတဲ့ပြည်သူတွေတဲ့ဖြစ်တယ်ဒါကြောင့်မလို့ဒီလိုမျိုးလေးတွေကိုလည်းအားပေးစီခြင်းနဲ့အခုဆိုလို့ရှိရင်တရားစစ်ဆေးထားတဲ့မှာလူငယ်တွေများတယ်လူငယ်တွေကအင်းကြီးကြီးမှာပါဝင်ရမယ်နိုင်ငံတော်ရဲ့ဒီကံတော်တွေမှာပါဝင်ရမယ်လို့တပြောနေတယ်တကယ်ကျေလူငယ်တွေကကိုယ့်ရဲ့အမြင်တွေကိုထုတ်ဖော်ပြောဆိုလာရခြင်းမှာဒီလိုမျိုးတွေခ
ဒီလိုမျိုးတွေကိုဖန်ဆီးရေးယူတာဟာမြန်မာနိုင်ငံမှာလူခွင့်ရင်းနှီးပတ်သက်ပြီးလုံခြုံမှုအားနည်းနေဆဲဖြစ်တယ်လို့ဂရင်းလန်လူထုအခြေပြုဖွဲ့စည်းတာဝန်ခံကိုနောင်လတ်ကြံမော်ကအခုလိုသုံးသပ်ထားပါတယ်။
ဒီကိစ္စတော့ကတတိယစာတန်းအရာရှင်းလင်းလိုက်တော့လူသားတယောက်ဖြစ်လာလို့သူရဲ့အသက်လုံခြုံမှုဆိုတာရပြစ်မှာပေါ့ဒါနဲ့ချစ်တွဲချစ်တဲ့အချိန်မှာကိုယ့်ရဲ့အသက်အိုးကြီးကြီးလူပြီးပြီးနေတဲ့အချိန်မှာမထက်မျက်မိတဲ့အချိန်မှာဒီဆန္ဒလေးကိုသူသားချင်းဆန္ဒထောက်ထားမှုအပြင်နဲ့ကုညီတာဖြစ်တယ်ပြီးလို့ရှိရင်ကျွန်တော်တို့ကလူတူဦးတယောက်ဆိုတာကမွေးရပါကိုယ့်ရဲ့အသက်အိုးကြီးကြီးလုံခြု
ဒီမှာမရှိပါဘူးဒီလိုဖြစ်တယ်ဆိုတော့ကျွန်တော်တို့ကချင်တမျိုးသားလုံးကအစကျွန်တော်တို့ယူကျုံမရကျွန်တော်တို့ဝမ်းနေပဲနောက်ဆုံးစစ်ကုန်းတွေကစပြီးတော့ကချင်ပြည်နယ်အတွင်းကချင်လူလိုက်ဖွဲ့ကရင်ဦးနဲ့မြန်မာသမ္မတကိုကြားတကြောပြန်စစ်ရေးတင်းမှလာနေတာပါစစ်ပွဲကြောင့်သရုပ်မြန်မာနယ်စပ်ကရင်ဦးထိန်းချုပ်နယ်မြေနဲ့အစိုးရထိန်းချုပ်နယ်မြေမှာစစ်ဆောင်ဒုက္ခတွေတသိန်းကျော်ရှိနေ
ရှင်ခင်ဗျာမြေလွတ်မြေလန်းနဲ့မြေရန်စီမံခန့်ခွဲမှုဥပဒေအရမြေလွတ်မြေရန်အတုံးပြုခွင့်လျှောက်ထားကြဖို့ဆိုပြီးတော့တက်ဆိုင်ကနှူးဆော်ခဲ့တဲ့နောက်တိုင်းနာဒေသတွေထူးဖြစ်သောပြစ်ခတ်ဒေသမှာရှိတဲ့လေလုတ်သူတောင်သူတွေရတက်မအီဖြစ်ခဲ့ရပါတယ်တိုင်းနာတောင်သူတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကဒီဥပဒေကိုဘာကြောင့်များအသေးအံကိုကန့်ကွက်လှုပ်ရှားမှုတွေလုပ်နေကြပါလဲဒီကြောင့်န
Suyin, Daily Lysis in Lento de Chima, Koyubima Pipare, the Mamaho Kuya and Mien, Kuya Migunigu, Sane Pisi, at the Fine Pisi, Juro Pipu Talule Yavare. View in Mamaya Funamaga, De Nitonya Ne, Don't Shin Ne, Nanganga Li Pipiro, Email Saga, Burmese Egg Viewing News.com Pipare, Bowen Sunni, Miman Jamet Russian Nugu, Juliwa.
Malaysian ingatnya teh di lain sisi mapa unsur ni jauh terasa ni gua tapi lo pay kau biar di sini sebab lo nyaman dengan saya terlalu aduh gua tinsa biji mari. Singapura ni ngan ni lo lo biro pialare amiud media sikan ni biro nyaman wujud atau ni aturi media kisah mah. Lumu ye pay ziri ni lo sama pay ziri baga tu mah jauh sini ngan biro wangun kuni bo lo sambil jawabare. Tiang mau wujud gua tu yang leteh malah wujud media lo sube me. Ma yun susuai kaya sura cakap tadi lo lo sini ramu. Tu lupa sahaja berdoa melu layak guni sahaja bermesinnya berbaru. Apa yang sungguh view ini mawai terdengar kuzat yang kongan ini terhimpit buat baru.
Nama jangui tentang nanti aku sejauh lewat dua mune. Aku lah kena yaga dayu nyuma yeskan mampan kanaya. Singapura ingku lewi pialare. Nada tua itu muma begini tadi tautari sini ajang. Muka lagi yang sahaja doa melu layak guni me terdengar sini. Satu datoga berbaru.
เราคุยไม่รู้เรื่องเราคุยเรื่องอะไรเนาะกูรายไม่โอ้ไม่เนี่ยใจหัวเยสแค่มาตัวเดียวตอนมาเรียนด้วยกันตอนเนาะทำว่าเพื่อนมาดีเลยฉันรู้ก็รู้ทุกอย่างฉันชอบมันสุดละก็เลยทุกทีอันนั้นก็รู้เลยมาชี้อะไรมันเนี่ยทุกมาดีภาษาเอเยนเนี่ยก็ทุกทุกเรื่องเสียงอะไรก็รู้ดูแล้วเราไม่เลือกทางอะไรก็รู้เลือกไปเลยดีรู้สิ่งที่เราบอกเนาะใช่ใช่แล้วแต่ที่เราตัวยาอะไรก็เจ้าฉันรู้ฉันรู้มันเนี่ยเราจะทำละเราไม่ต้องทำอะไรอะไรขย
ခုနောက်ဆုံးအိမ်ပြန်တဲ့နိုဝင်ဘာ30ရက်မှာလက်ကျန်စင်ကာပူဒေါ်လာ3000ကျော်ကိုအင်ရှင်ကငွေလဲလုပ်ငန်းတစ်ခုကနေမြန်မာငွေနဲ့လဲပြီးခဲ့တာပါ။အဲ့ဒီငွေတွေကိုနေရဘကိုးတိုင်းဒါယူးမြို့နယ်မှာအသုံးပြုရင်းဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ငွေတုမှန်တိချင်းရဲစခန်းကိုသွားပြီမဲ့လဲဒါယူးမြို့မှာရဲစခန်းကမြန်မာနိုင်ငံဘိုးဘန်ဥပဒေနဲ့အမှုဖွင့်ဖမ်းဆီးထားတာလို့သူ့ရဲ့မိခင်ဒေါ်တိတိခိုင်ကပြောပါတယ်
။တာမီနေရောက်သွားတာပေါ့နော်။ရဲစခန်းကိုသွားအမှုသွားတာပေါ့သွားတဲ့ချိန်မှာတစ်ဆန်းထုံးကနေပြီးတော့ဆိုင်ဆန်းဆိုင်ဟိုအကုန်ရောင်းနေစုံမသူ့စီကိုလည်းလာခဲ့ပါဆိုပြီးတော့ခေါ်ပြီးတော့အမှရဲစခန်းကိုပို့လိုက်တာလက်ဝဲတုံးဆွဲမှုဆိုပြီးတော့သူတို့ကအဲ့လိုမျိုးပြောပါလားလက်ရှိရတော့ကူရဲစခန်းအချောက်ထဲမှာပဲသူ့ကိုထားရပါလား
ဒါယူကလူငယ်အဖွဲ့ကြီးပရာဟိတအဖွဲ့ကြီးကလည်းတော့တော့တွေ့သူဆုံးရှုံးသွားတဲ့ငွေကြေးပမာဏအတွက်စူပေါင်းကောက်ခံပြီးပေးသွားဖို့လည်းရှိနေသလိုစင်ကာပူအလို့ရှင်နဲ့လည်းညှိနှိုင်းသွားဖို့လည်းရှိနေကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ် CTUM ရွှေပြောင်းအလို့သမားရေးရာဌာနလက်ထောက်ဌာနမှူးကိုဟင်းလက်ကအခုလိုပြောပါရယ်
အခုလက်ရှိရတော့ကျွန်တော်တို့ဟိုဒီကျွန်တော်တို့မှာအခုဒီဝိုင်းလောက်ပြီးတယ်ဆိုကျွန်တော် network အဖွဲ့ကြီးရေလေ network အဖွဲ့လည်းရှိတယ်ဟိုကျွန်내ဟိုဟိုကျွန်တော်ဒီ MOE ရဲ့အဖွဲ့နဲ့လည်းကျွန်တော်အလုပ်ကိုတွဲလုပ်တာတွေရှိတယ်အဲ့ဒီမှာမှကျွန်တော်တို့ network အဖွဲ့ကမှဘယ်လိုပြန်ကူညီပေးရင်ကောင်းမလဲဒီဟာကိုဘယ်လိုဒီကဝိုင်းတော့ဟိုကျွန်တော်အစုအဖွဲ့နဲ့ဝိုင်းချက်ပေးနိုင်မလားပေါ့နော်ဟိုအစုအဖွဲ့နဲ့ဝိုင်းချက်ပေးနိုင်တယ်ဆိုတော့အစုအဖွဲ့နဲ့ဝိုင်းချက်ပြီးတော့ကျွန်တော်တို့ဒီ 26,600 အတွက်ပြန်ကူဖို့လည်းကျွန်တော်ဆောင်ရွက်တာရှိပါတယ်ဆရာ
။နိုဝင်ဘာ29ကလည်းမြန်မာငွေ1000တန်အတူကင်ထားတဲ့စင်ကာပူနိုင်ငံသား2ယောက်ရန်ကုန်မှာအဖမ်းခံရပြီးနောက်ပိုင်းစင်ကာပူငွေလဲလုပ်ငန်း18ခုကိုသူတို့ရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေခဲ့ပြီးနံပါတ်စင်တူနီရဲ့မြန်မာငွေ1000တန်အတူတွေတွေ့ရှိခဲ့ပါတယ်။စင်ကာပူမှာစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပြီးမြန်မာနိုင်ငံရောက်နေတဲ့သူ့နိုင်ငံသားတွေကိုလည်း AG ဒါမှမဟုတ် AE ရိုင်းနေထားတဲ့အခေယာတူ1000တန်တွေကင်မိထားရင်ရဲစခန်းကိုအကြောင်းကြားဖို့သတိပေးထားပါတယ်။စင်ကာပူဥပဒေအရဆိုရင်ငွေတုတုံးဆွဲတဲ့သူကထောင်ဒဏ်20နဲ့ဒဏ်ငွေလက်ဝဲထားရှိတဲ့သူကတော့ထောင်ဒဏ်15နှစ်အထိအပြစ်ပေးနိုင်ပါတယ်။မြန်မာနိုင်ငံဘိုးဘန်ဥပဒေမှာတော့ငွေတုကိုက်ဆံတုံးဆွဲတာဟာပြစ်မှုထင်ရှားရင်တော့ထောင်ဒဏ်3နှစ်နဲ့ဒဏ်ငွေပေးဆောင်ရမယ်လို့ဖော်ပြထားပါတယ်။
ခုစောထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညကြံသတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2018ခုနှစ်ဒီဇင်ဘာလ10ရက်တနင်္လာညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19ကီလိုဟတ်15953ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်နားဆင်ရမှာပါစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ဒီမှာခံရမှုနေရာမှာနေခဲ့တဲ့တောက်လျှောက်ပေါ့နော်ကျွန်တော်ထားရှိခဲ့တဲ့စိတ်နေစိတ်ထားနဲ့ကျွန်တော်အလုပ်လုပ်တဲ့ပုံစံကိုအားလုံးအတွက်တခုခုများရနိုင်မလားဆိုရင်မျှော်လင့်ချက်နဲ့ကျွန်တော်ပြပ
ြချမ်းမာရေးဆိုင်ရာမဂ္ဂဇင်းရဲ့အယ်ဒီတာချုပ်ကိုသူရိလှိုင်ဝင်းရဲ့ယုံကြည်ရပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အခုအရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်နိုင်ဂျီးရီးယားအစိုးရရဲ့စရင်းအင်ဌာနကနိုဝင်ဘာလအတွင်းမှာထုတ်ပြန်တဲ့စရင်းစရာအရာကတော့တိုင်းပြည်ရဲ့အလုပ်လက်မဲ့အရေးအတွက်ဟာလူ16တန်းနဲ့ညီများတဲ့30ရာဂိုင်နှုန်းအထိခုန်တက်သွားခဲ့တယ်လို့ဆိုပါတယ်ဒီနှစ်ကုန်ပိုင်းမှာတော့အလုပ်လက်မဲ့အရေးအတွက်2တန်းလောက်ထပ်တိုးလာနိုင်ခြင်းရှိတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံနဲ့တရံဇာတပေါ်ကျွဲဝပုံချင်းဖြတ်တန်းလာရတဲ့အုတ်ချုပ်သူအစိုးရစနစ်ချင်းအလားတရံတူတဲ့နိုင်ဂျီးရီးယားနိုင်ငံရဲ့လက်ရှိအလုပ်လက်မဲ့အရေးအတွက်များပြားနေမှုအကြောင်းကိုတော့အဘူဂျာမျိုးကနေပြီးတော့ VOA သတင်းတောက်တမိုသီအိုဘီဇူသတင်းပေးပို့ထားတာကိုအခြေခံပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးခန်းမှာကိုစော်ဝင်းလိုက်စီစဉ်တင်ဆက်ထားတာနားဆင်ပါရှင်
2019ခုနှစ်ကထုတ်ပြန်ထားတဲ့စီးရင်စရာတွေအရနိုင်ဂျီးရီးယားနိုင်ငံရဲ့လူဦးရေဟာတန်190ကျော်ရှိပါတယ်နိုင်ဂျီးရီးယားဟာကမ္ဘာမှာနံပါတ်30မြောက် GDP အများဆုံးနိုင်ငံဖြစ်ပြီးစီးပွားအင်အားအရ23ခုမြောက်အကြီးဆုံးနိုင်ငံလည်းဖြစ်ပါတယ်အာဖရိကတိုက်မှာတော့လူဦးရေအရရောစီးပွားအင်အားအရပါအကြီးဆုံးနိုင်ငံဖြစ်တဲ့နိုင်ဂျီးရီးယားရဲ့အဓိကပြည်ပပုဂ္ဂိုလ်ဟာရေနံနဲ့ရေနံထွက်ကုန်ပစ္စည်းတွေဖြစ်ပေမဲ့တခြားစိုက်ပျိုးရေးကဏ္ဍကထွက်တဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်နိုင်ဂျီးရီးယားရဲ့ GDP ဟာ2006ခုနှစ်ကနေ2016ခုနှစ်တွင်9.9%ခန့်နှုန်းကနေအများဆုံး8%အထိတက်ခဲ့ဘူးပေမဲ့2016ခုနှစ်နောက်ပိုင်းမှာတော့ကမ္ဘာရေနံစည်းတွေထိုးကျသွားတာကြောင့်တိုင်းပြည်ရဲ့ GDP ဟာလည်းအနုလက္ခဏာပြတဲ့အထိကျဆင်းခဲ့ပါတယ်။လက်ရှိနိုင်ဂျီးရီးယားမှာကြုံတွေ့နေရတဲ့စီးပွားရေးကျဆင်းမှုနဲ့အလုပ်လက်မဲ့များပြားလာနေခြင်းဟာအဲ့ဒီရဲ့အကျိုးဆက်တွေလည်းဖြစ်နိုင်ပါတယ်။တိုင်းပြည်ရဲ့အခြေအနေကဆက်ရနိုင်ခြင်းမပြောင်းမရှိခဲ့တာကြောင့်အုတ်ချုပ်တဲ့အစိုးရပုံစံတွေမြန်မာနိုင်ငံနဲ့လည်းအတော်လေးတူညီတဲ့နိုင်ငံဖြစ်ပါတယ်။ဒီကဆက်ရနာသိပြီးတဲ့နောက်ပိုင်းရတအတွင်ဆောင်တဲ့အာဏာရှင်အစိုးရကတမန်ကြီးကိုအုတ်ချုပ်ခဲ့တဲ့ပုံစံချင်းလည်းတိုက်ကြပါတယ်။မြန်မာနိုင်ငံမှာဥနေဝင်ဥဆောင်တဲ့စစ်တပ်က1962ခုနှစ်မှာအာဏာသိမ်းခဲ့ပြီး1988ခုနှစ်ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြကြတဲ့ရှစ်လေးလုံးလူလူအရေးတော်ပုံကြီးကိုဖြိုခွင်းပြီးစစ်တပ်ကနောက်တစ်ကြော်အာနာပြန်သိမ်းလိုက်တာဟာ2010ခုနှစ်မှာသမ္မတဦးသိန်းစေဦးဆောင်တဲ့အရသာတပိုင်းအစိုးရတက်လာတဲ့အထိပါ။ဒါကြောင့်မြန်မာနိုင်ငံဟာ1962ခုနှစ်ကနေ2010ခုနှစ်အထိစစ်အာဏာရှင်ဒါမှမဟုတ်စစ်အာဏာရှင်အငွေ့အသက်မကင်းတဲ့အစိုးရတွေလက်အောက်မှာရှိနေခဲ့တယ်လို့ဆိုရင်မမှားနိုင်ပါဘူး။အလားတူပဲနိုင်ဂျီးရီးယားနိုင်ငံဟာလည်း1966ခုနှစ်ကနေ1996ခုနှစ်အထိစစ်အာဏာရှင်အစိုးရအဆက်ဆက်အောက်မှာရှိနေခဲ့တာပါ။အနောက်အာဖရိကတိုက်မှာတည်ရှိပြီးအိုပက်အဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့နိုင်ဂျီးရီးယားဟာမြန်မာနိုင်ငံလိုပဲတရံဇာတနဲ့တွင်းထွက်ပစ္စည်းပေါ်ကျော်ဝပေမဲ့တိုင်းပြည်အုပ်ချုပ်တဲ့အစိုးရစနစ်တွေမကောင်းတာကြောင့်နိုင်ငံသလုံးကပြည်သူတွေဟာဆယ်စုနှစ်ပေါင်းများစွာဆင်းရဲဒွန်းထဲမှာနေလာခဲ့ကြရတာပါနိုင်ဂျီးရီးယားနဲ့မြန်မာနိုင်ငံအကြားတူညီတဲ့နောက်ထပ်အချက်တစ်ခုကတော့မတူညီတဲ့ဘာသာတရားနဲ့လူမျိုးစုတွေအတူရှင်တွဲနေထိုင်ကြတာဖြစ်ပါတယ်ဒါကြောင့်လည်းအခါအားလျော်စွာလူမျိုးရေးပဋိပက္ခဘာသာရေးပဋိပက္ခတွေဖြစ်ပွားလေးရှိပါတယ်နိုင်ဂျီးရီးယားရဲ့စီးပွားရေးဟာမြန်မာနိုင်ငံလိုပဲအကျင့်ပြတ်ခြားစားမှုတွေလွန်မှုတဲ့စစ်အာဏာရှင်အဆက်ဆက်အောက်မှာနှစ်ပေါင်း40လောက်ဖြတ်တန်းခဲ့ရတာကြောင့်အခုချိန်မှာပြန်နလန်မထူနိုင်သေးပါဘူး။ဒါကြောင့်လည်းတိုင်းပြည်အလုပ်လက်မဲ့အရေးအတွက်ဟာ30ရာခိုင်နှုန်းလောက်အထိထိုးတက်လာခဲ့တာပါ။ဂျွန် Josh Okere lo, Boya P. Chowney Shila Bibi me, a coochin tea, a lomiana and dire to the dreddo, D. Kinganiha, a taku, busimam hobau, Danale, Duha, Manet Molina, a losha, Toyarello, Josh Okere ga, Biobare.
You set out from your house in the morning, not knowing where you're going to.
You're just
เองานนี่เชื่อเตียกูทั่วยาราวะเนนจีเรียနိုင်ငံရဲ့အလုပ်လက်မဲ့အရေးအတွက်ဟာလူဦးရေ၁၆တန်းနဲ့ညီများတဲ့၃၀ရာခိုင်နှုန်းအထိရှိကြောင်းအစိုးရကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြထားပြီးဒီနေ့ကုန်ပိုင်းမှာအလုပ်လက်မဲ့ဦးရေနောက်ထပ်နှစ်တန်းလောက်ထပ်တိုးလာနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့နိုင်ဂျီးရီးယားလူဦးရေစုစုပေါင်းရဲ့၄၀ရာခိုင်နှုန်းလောက်ဟာအချင်းကြီးအလုပ်ရှိ
your trade policy, in your labor policy, in your industrial policy, even in your education policy.
ဒါဟာအစိုးရကချမှတ်ကျင့်သုံးနေတဲ့ကိုယ်တော်ရေး policy, အလို့သမားဆိုင်ရာ policy, စက်မှုလုပ်ငန်းပညာရေးကျန်းမာရေးအဲ့ဒီ policy အားလုံးတို့ရဲ့အကျိုးဆက်တွေဖြစ်ပါတယ်။ဒါကခမည်းရဲ့စီးပွားရေး policy အပေါ်လူလူကဘယ်လောက်ထိယုံကြည်မှုရှိသလဲဆိုတာနဲ့ကိုယ်တိုင်းမြေအတွင်းမှာထုတ်လုပ်တဲ့ခမည်းရဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုလုပ်ငန်းတွေကအရေးအသွေးဘလောက်ကောင်းမွန်တယ်လဲဆိုတဲ့အချက်တွေကိုပြသနေတာလည်းဖြစ်ပါတယ်။အစိုးရဟာစီးပွားရေး policy တွေကိုလုံးဝနားမလည်ဘူးဆိုတာတွေကိုပြသနေတာလည်းဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံကလူဦးရေ88တန်းဟာအလွန်အလွန်ဆင်းရဲနှောင့်ပါတဲ့အခြေအနေနဲ့ရင်ဆိုင်နေရတာကြောင့်အရင်ကဆင်းရဲနှောင့်ပါတဲ့လူဦးရေအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံကိုကျော်လွန်ပြီးကမ္ဘာနံပါတ်1ဆင်းရဲနှောင့်ပါမှုအများဆုံးနိုင်ငံအဆင့်ကိုရောက်သွားတဲ့အကြောင်းဝါရှင်တန်အခြေစိုက် Brookings Institute သုတေသနအဖွဲ့ကပြောထားပါတယ်။ဒါကြောင့်လဲဖေဖော်ဝါရီလမှာကျင်းပဖို့ရှိနေတဲ့နိုင်ဂျီးရီးယားသမ္မတရွေးကောက်ပွဲမှာအလုပ်လက်မဲ့နဲ့ဆင်းရဲနှောင့်ပါမှုကိစ္စတွေဟာနိုင်ငံရေးသမားတွေအဓိကမဲ့ဆွဲစီယုံကြမဲ့အကြောင်းအရာတွေဖြစ်လာနိုင်ပါတယ်။ဒါပေမဲ့လဲစီးပွားရေး policy အစ်စ်တွေချပြပြီးမဲ့ဆွဲစီယုံကြလိမ့်မယ်လို့သူ့အနေနဲ့မြူဆကြောင်းနိုင်ငံရေးသုတေသီတဦးဖြစ်သူLandre Osho ga pyo bare.
Those who are watchers of Nigerian economy will have noticed that the economy has been fixated for a while. You know, we have a very peculiar policy.
Nigeria na ngan ye si bwa ye ha pon twe ka jet da bwa phit ni le so ra go saung chi ni ja du re a long sri tha mi ja ba le me. Chinu Nigeria ma thu ja jet de khu si ye. A ra ga ba le so ro yue kaw bwa ni la yin tai bi si bwa ye ga a set twa la phit ba le.
နှစ်ပေါင်း30လောက်စီးပွားကြကဆိုက်ခဲ့ပြီးတဲ့နောက်တိုင်းပြည်စီးပွားဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းအနည်းငယ်ပြန်လည်ဥမော်လာခဲ့ပါတယ်။ဒါပေမဲ့အလုပ်လက်မဲ့နဲ့ဆင်းရဲနှောင့်ပါမှုတွေများပြားနေတာကတော့ပြန်ပြီးနှလံမထူလာသေးပါဘူး။လက်ရှိသွားနေတဲ့အနုလက္ခဏာဆန်တဲ့စီးပွားရေးအခြေအနေကနေရုံထွက်နိုင်ဖို့အတွက်နိုင်ဂျီးရီးယားအစိုးရအနေနဲ့တစ်နှစ်ကိုအလုပ်အကင်ပေါင်း၄တန်းလောက်ဖန်တီးပေးရမှာဖြစ်ပါတယ်။ဒါကြောင့်လဲဖေဖော်ဝါရီလရွေးကောက်ပွဲမှာအနိုင်ရတဲ့သူအတွက်ဒီကိစ္စဟာအေယာမစင်ခေါ်မှုကြီးဖြစ်လာနိုင်ပါတယ်။ဒီရွေးကောက်ပွဲမှာအဓိကရှင်ပြိုင်ကြမဲ့ပါတီကြီးတစ်ခုကတော့လက်ရှိအာဏာရ People's Democratic Party PDP နဲ့ All Progressive Congress APC ပါတီတို့ဖြစ်ကြပါတယ်။ဒီပါတီကြီးနှစ်ခုကိုကိုယ်စားပြုကြတဲ့သမ္မတလောင်းတွေကတော့ PDP ပါတီကလက်ရှိသမ္မတမိုဟာမက်ဒူဘူဟာရီနဲ့အတိုက်ခံ APC ပါတီကဒုသမ္မတဟောင်းတူဦးဖြစ်သူအတီကူအဘူဘကာတို့ဖြစ်ကြပါတယ်။ရွေးကောက်ပွဲမှာအနိုင်ရတဲ့သူဟာ2019ခုနှစ်မတ်လ29ရက်နေ့မှာသမရသည့်အဖြစ်ကျန်းသစ္စာကျင်းဆိုရမှာဖြစ်ပါတယ်ခင
်ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာတစ်လှည့်ပြန်လည်ထုတ်လွှင့်ပေးတော့မှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါမြန်မာပရိသတ်အပါအဝင် Pokemon Go ပရိသတ်တွေအတွက် Trainer Builder ဆိုတဲ့ feature အသစ်ထွက်လာတော့မှာဖြစ်ပါတယ်ကိုယ့်ရဲ့ Pokemon အကောင့်လေးတွေကိုကိုသိတဲ့ gamer ရဲ့အကောင့်ငယ်လေးတွေနဲ့ရင်ဆိုင်တိုက်နိုင်တော့မှာပါ Trainer Builder ရဲ့ထူးခြားချက်တွေကိုတော့မဆုမြတ်မော်က blogger တွေပြောသမျှအစီအစဉ်မှာပြောပြပေးထားတာနားဆင်ပါရှင်
Pokemon Go ဂိမ်းပါလေကိုတီးတဲ့ဂိမ်းပါရဲ့အကောင့်တွေနဲ့ရင်ဆိုင်တိုက်လို့ရတော့မယ် Trainer Battle ဆိုတဲ့ feature အသစ်ထွက်လာတော့မယ်တဲ့ကိုသားညုံကြီး Pokemon Go ပရိသတ်တွေတော့တော်တော်ကိုစိတ်ဝင်စားနေကြပြီ
အဲ့လိုတကောင်နဲ့တကောင်ရင်ဆိုင်တက်လို့ရအောင်လုပ်မယ်လို့ Game Software ထွက်တဲ့ Niantic ကုမ္ပဏီကပြောထားတာပဲတော်တော်ကြာနေပြီမဆုမြတ်မောင်အခုမှတကယ်ထွက်လာတော့မှာညှော်နေကြတဲ့သူတွေတော့မောလောက်ပြီ
December လဇန်ပိုင်းတော့ကတော့ Niantic ကဒီ Trainer Battle Feature အသစ်မှာဘာတွေပါမလဲဆိုတာတချို့အသေးစိတ်ကို Twitter ပေါ်ကနေကြေညာခဲ့တယ်။2018ခုနှစ်မကုန်ခင်တော့တကဘာလုံးကပြည်သက်တွေအတွက်ထွက်လာမှာပါ။လက်ရှိကစားလို့ရတဲ့ဒီ Gym နဲ့ Raid Battle Feature တွေထက်ကို Trainer Battle Feature မှာထူးတာကတော့ကိုယ့်ရဲ့ Pokemon အကောင့်လေးတွေကိုတခြား Pokemon အကောင့်တွေနဲ့ချနိုင်အောင်တတ်မှတ်ထားတဲ့နေရာတွေမှာလိုက်ရှာနေစရာမလိုဘူး။ကိုတည်တဲ့တခြား Pokemon Go gamer နဲ့ချိန်ပြီးတော့ချလို့ရတယ်။အဲ့လိုအကောင့်လေးတွေရင်ဆိုင်တိုက်တဲ့အခါမှာလည်းပွဲတစ်ပွဲကို၄မိနစ်အချိန်ပေးထားတယ်။ gamer တယောက်ကို Pokemon အကောင့်၃ကောင်စီတုံးလို့ရတယ်။ကိုယ့်ရဲ့ Pokemon ကိုလည်းဘလောက်ပါဝါနဲ့ချကြင်လဲဆိုတာကို Grade ရဲ့ Ultra ရဲ့ Master ရဲ့ဆိုပြီးတော့မှအဆင့်၃ဆင့်နဲ့ရွေးလို့ရတယ်။ပြိုင်ဘက်အကောင့်နဲ့ဒီလက်ရည်ညီနေအောင်လို့မကစားခင်တည်းက gamer တယောက်နဲ့တယောက်လိုချင်တဲ့ power ကြိုညှိပြီးတော့သဘောတူဖို့တော့လိုပါတယ်။ကိုသားညုံပြောသလိုပဲဒီ trainer battle feature အသစ်ထွက်လာဖို့အတွက် Pokemon Go ပြည်သက်တွေစောင့်နေတာကြားပြီးလို့ gamer တွေ online ပေါ်မှာစူးစီးရ fandom ရဲ့ဒီ editor Tom Regan ကပြောပါတယ
် Pokemon's always been about training, trading and battling and they finally introduced trading earlier this year which was huge and now battling's here so I think people have been waiting a lot
Pokemon မှာကအကောင့်လေးတွေကိုလေ့ကျင့်ပေးတာတကောင်နဲ့တကောင်ရင်ဆိုင်ကြကြတာအကောင့်တွေအလဲအလှယ်လုပ်ကြတာကအဓိကပါ2018နှစ်စံပိုင်းတုန်းကအကောင့်တွေလဲနေတဲ့ feature ထွက်လာတော့တော်တော်လူကြိုက်များခဲ့ပါတယ်အခုဆိုတကောင်နဲ့တကောင်စိန်ခေါ်ပြီးတော့ချလို့ရသွားပါပြီအဲ့လိုချနိုင်အောင်ပေးသက်တွေတော်တော်ကြာကြာကလေးကစောင့်နေကြတယ်လို့ကျွန်တော်တို့ထင်ပါတယ
် Pokemon Go game က2016 July မှာစထွက်ခဲ့တာပါ augmented reality သုံးပြီးတော့မှအပြင်မှာတကယ်ရှိတဲ့အရာတွေကို smartphone တွေက game app ပေါ်မှာပေါ်အောင်လှုပ်ထားတဲ့ game ထွက်လာတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာလုံးမှာအသစ်အဆန်းဖြစ်ပြီးတော့လိုက်ကစားကြတာ Pokemon အကောင့်တွေကိုလိုက်ဖမ်းလို့ကားတိုက်မိတဲ့ gamer ယူမလားချော်လဲတဲ့ gamer ယူမလားသတင်းတွေထဲမှာကိုပါရောပဲအခုတော့အဲ့လောက်ကြီးပြောရလောက်အောင်မဟုတ်တော့ပေမဲ့သူပရိသတ်နဲ့သူဆက်ရှိနေတော့အသစ်ထွက်မဲ့ feature ကိုလည်းအားပေးချလိုက်မယ်လို့ဤပညာသစ်တွေနဲ့ပတ်သက်ပြီးတော့ဒီဝေဖန်သုံးသက်တဲ့ Alpha Company က12 editorVon Highfield got so rare.
The initial buzz around Pokemon has definitely died off, but there are still sort of like 5 to 6 million people playing it daily, which is not an insignificant amount.
Pokemon Go game start ထွက်လာတော့ကဟိုလေးတကြောကြောဖြစ်လာအောင်ရေပန်းစားခဲ့ပေမဲ့အခုအဲ့လောက်မဟုတ်တော့ပါဘူး။ဒါပေမဲ့တနေ့နေ့ကစားနေကြသူ5တန်း6တန်းလောက်တော့ရှိနေသေးတော့နည်းတဲ့ပမာဏလည်းမဟုတ်ပါဘူး။အခုတကောင်နဲ့တကောင်တိုက်လို့ရသွားပြီဆိုရင်သူတို့ကတော့တိတ်သဘောကျကြမှာပါ။ဒီ feature ထွက်လာတာဟာနည်းနည်းနောက်ကျပေမဲ့နောက်ကြကြီးတော့မဟုတ်ပါဘူ
း Trainer Battle Feature အသစ်မှာကိုတည်တဲ့ game မှာချင်းချင်း Pokemon အကောင့်တွေတကောင်နဲ့တကောင်ချနိုင်တဲ့နေရာမှာလည်းနှစ်မျိုးရှိတယ်ဗျ Local Battle နဲ့ Remote Trainer Battle ဆိုပြီးတော့နှစ်မျိုးကွာပါတယ် Local ကတော့ gamer နှစ်ယောက်တနေရာထဲမှာရှိနေဖို့လိုပါတယ်ရင်ဆိုင်ချနိုင်ဖို့ကို Smartphone App ရဲ့ Battle Code ကိုပြိုင်ဘက် gamer က scan လုပ်တော့မှပွဲဆလို့ရမှာပါ
Remote Battle ကတော့ကိုယ့်ရဲ့ Pokemon Go game app ထဲမှာရှိတဲ့မိတ်ဆွေတကယ်ချင်းစရင် friend list ထဲကဒီ ultra နဲ့ best friend အဆင့်ရှိတဲ့တွင်နဲ့တနေရာထဲမှာရှိမနေလို့ရှိရင်လည်းအဝေးကနေတစ်ဖက်နဲ့တစ်ဖက်အကောင့်တွေချလို့ရတာပါ။နောက် trainer battle က gym နဲ့ raid battle တွေထက်ကွာတာကကိုယ့်ရဲ့ Pokemon အကောင့်တွေကိုဒုတိယအဆင့် power တိုးပြီးတော့မှဒီ second charge attack လုပ်ခိုင်းလို့ရပါတယ်။တိုက်ခိုက်တဲ့ပုံစံတွေပို့ပြီးတော့လုံးလို့ရသွားတာပေါ့။နောက်ကိုရေးထားတဲ့အကောင့်၃កောင်ကိုလည်းပြောင်းပြောင်းပြီးတော့မှချခိုင်းလို့ရတယ်။တခုပဲဒီအကောင့်တစ်ကောင်လဲပြီးတိုင်းမှာနောက်တစ်ကောင်နဲ့ထပ်လဲနိုင်ဖို့အတွက်ကစက္ကန့်50ပြန်ဆောင်ရမယ်
။ Niantic ကုမ္ပဏီကတော့ဒီ feature စလုံးကြောင်းဖြစ်နေအောင်လို့အသေးချာအချိန်ယူထွင်ထားတယ်လို့ပြောပါတယ်။ဒါပေမဲ့လည်း gamer တွေလက်တွေ့ကစားကြည့်ပြီးတော့လူလာတွေရှိလာရင်လည်းပိုကောင်းအောင်လုပ်သွားမယ်။ game ထဲမှာနောက်ထပ်အသစ်တွေပါလာအောင်လုပ်သွားမယ်လို့ဆိုတယ်မဆင်မမော
။အခုလိုမျိုး battle feature ကိုထည့်ပေးပါလို့ Pokemon Go ပရိသတ်တွေတောင်းဆိုနေတာကြားပြီးစာထွက်တုံးကားလောက်ဒီ game အကြောင်းကိုမပြောကြတော့တဲ့အချိန်မှာ Niantic ကဒီ gamer တွေကိုပြန်ပြီးတော့ဆွဲဆောင်နိုင်အောင်လုပ်တယ်လို့တချို့ကသုံးသပ်တယ်ကိုသားညုံရ Tom Reagan ကတော့ဒီစာထွက်တုံးကားလောက်များခဲ့တဲ့ပြည်သက်ရဖို့တော့အခု battle feature အစ်စ်ကဆွဲဆောင်နိုင်မှာမဟုတ်ဘူးလို့တွက်တယ
် It was a genuine global phenomenon when it first came out. I don't think anyone predicted that and I don't think it's ever going to top that again. So for many
ပထမစာထွက်တုံးကတော့တကမ္ဘာလုံးမှာပြောစရာဖြစ်လာအောင်ကိုကြော်ကြားခဲ့တာပါအဲ့လောက်ကြီးဖြစ်သွားမယ်လို့ဘယ်သူမှချိုးတင်တွက်ထားမယ်လို့ကျွန်တော်မထင်ပါဘူးအဲ့လောက်ဖြစ်တဲ့အခြေအနေမျိုးထပ်ဖြစ်မယ်လို့မထင်ပါဘူးဒါပေမဲ့ Pokemon Go ပေးသက်တော်တော်များများအတွက်ကတော့ဒါမျိုးလုပ်လို့ရအောင်စောင့်နေကြတာတော်တော်ကြာပါပြီလောလောဆယ် Pokemon Go game ပြန်ခေတ်စားလာနေပါတယ်အကောင့်တွေအလဲအလှယ်လုပ်နေတာနဲ့ပိုင်တဲ့ဗိုလ်လူဓာတ်တွေလုပ်လို့ရပြီးတဲ့နောက်ပိုင်းဒီ game ကိုကစားသူအများဆုံးအထိရောက်သွားပါတယ်အခုလည်းပဲစိတ်ဝင်စားကစားကြမဲ့သူတွေအများကြီးရှိလာနိုင်ပေမဲ့ပထမစစထွက်ချင်းလောက်တော့များတော့ပဲမထင်ပါဘူ
း Von Highfield ကလည်းအခုမှ Pokemon Go game ကိုစပြီးတော့ကစားလာအောင်အထီတော့ဒါဆွဲဆောင်နိုင်မှာမလားလို့တန်တရားရှိတယ်
Niantic would like it to be a way to bring more people in. I'm not sure it necessarily will. I mean,
Niantic company ga lu re po ga za la aw swae saung nai mae ni lan rui ko sha ni da ba. Mya ji ko that swae saung nai ma la so ra lo ma te cha ba u. Pokemon Go game ko let shi ga za let sa shi du re po ga za ja ba lai mae. A yin ga za pu du re a ni ne le da kaung ne da kaung cha nai ne so lo pyan ga za la nai ja ba de. Da mae a khu ma Pokemon Go game sa ga za la aw swae saung da myo lo ma phit nai ma u.
ニエテコンビニへ票やそうに、スマートフォンボーマーが使えられ、ポケモン GO ゲームアップさ撤けて、2016年July が来る頃に、ディゲームアップをダウンロードで時間を短縮しようとしていますよね。
ポケモンアカウントで片手で対じゃれぽえま、あないやとゲームは2つ出てきて、あとと使えれあてじゃもろゲームは2ယောက် long を通してあにね、メイスウェイ線を投べばれ。なポケモンアカウント類へ対かいへ捕見らんと train を送やめれこだにうへ。ポケモン GO へ trainer battle をあくディセンバーラでまさ投入にロロゼゲーム使えれあみんぞんレベル40要にれる人をべ初まさびろ使え権べめ。でかば long まディワイン使えじゃいんゲームサーバーじまなめねてまそうろれ。なおとまディてせんてせんてちゃゲーマーれသားလို့ရမယ်လို့ဒီအက်တီကုမ္ပဏီကပြောပါတယ်ရှင
်ကိုသားညုံကူညီတင်ဆက်ခဲ့တဲ့မဆုမြတ်မွေဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီဘလော့ဂါတွေပြောသမျှအစီအစဉ်ကိုတော့အပတ်စဉ်အခုလိုတနင်္လာညတိုင်းမှာတင်ဆက်ပေးနေတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မရေးသန္တာကျော်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့စောက်ရောင်နှင့်တင်ခီးထွင်တဲ့လန်ဒန်ကမင်းကလေးကျောင်းကိုဝင်ပြီးတော့အပိစကားပြောသွားတဲ့တမရဟောင်းကတော့မီရှယ်အိုဘားမာဘောလိဝုဒ်တင်မကဟောလိဝုဒ်မှာပါနာမည်ကျော်တဲ့ဘောလိဝုဒ်မင်းသမီးပရိယန်ကာချောပရာရဲ့မင်္ဂလာပွဲဒီလိုကဘာတော်တော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်အိန္ဒိယကဘောလိဝုဒ်ရုပ်ရှင်လောကရင်နာမကအမေရိကန်ရုပ်မြင်သံကြားဇလန်ဒရီမှာပါကြော်ကြားတဲ့သူတစ်ချိန်ကလည်းမဲဆက်ချာဝလာတဲ့ဖူစောင်းခဲ့တဲ့မင်းသမီးပရိယန်ကာချောပရာနဲ့အမေရိကန်ပြည်အောင်စုကနာမည်ကြီးအဆိုတော်နစ်ဂျိုနက်စ်တို့ဟာနယူးဒယ်လီမြို့တော်မှာခြေစမာလာ၄ရက်နေကပဲမင်္ဂလာအခမ်းအနားအကြီးအကျယ်ကျင်းပသွားပါတယ်ဘောလိဝုဒ်ရဲ့အကျော်မောင်ပရိယန်ကာချောပရာကစင်စရယောင်အိန္ဒိယဝတ်ဆောင်ရှင်ကိုဝတ်ထားပြီးတော့သူတို့သားနစ်ဂျိုနက်စ်ကတော့အနောက်တိုင်းဝစ်ဆိုတက်ဆူရိုလက်ပြာရောင်ကိုဝတ်ထားပါတယ်။မင်္ဂလာအခမ်းအနားကျင်းပရာ Dutch Palace Hotel အပြင်ဘက်မှာဓာတ်ပုံရိုက်ခံတော့သူတို့ဇုံတွေလက်ချင်းတွဲပြီးတော့တယောက်နဲ့တယောက်ပြုံးကြည့်နေတဲ့ပုံကိုရိုက်ခံခဲ့တာပါ။သူတို့သမီးရဲ့အမေဖြစ်တဲ့ Madu နောက်တော့သူတို့သားရဲ့မိဘနှစ်ဖာနဲ့အဖွားတို့ပြင်အကိုဖြစ်တဲ့ Joe Jonas နဲ့သူ့ရဲ့ဇနီးလောင်းရုပ်ရှင်မင်းသမီး Sophia Tanner တို့အုပ်စုလိုက်မိသားစုပုံနဲ့ရိုက်ခံခဲ့ပါတယ်။သူတို့မင်္ဂလာအခမ်းအနားကိုအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီလည်းတက်ရောက်ခဲ့လို့အိန္ဒိယသတင်းတွေမှာဖော်ပြရပါတကယ်တမ်းကျတော့သူတို့ကမင်္ဂလာပွဲတွေအများကြီးကျင်းပနေတာဖြစ်ပြီးတော့ပြီးခဲ့တဲ့စနေတနင်္ဂနွေကလည်းအိန္ဒိယနိုင်ငံအနောက်ပိုင်းတဲကန္နာရဒေသကဂျပန်မြို့မှာမိသားစုတွေရင်းနှီးတဲ့မိတ်ဆွေပေါင်းတွေနဲ့မင်္ဂလာပွဲ၃ရက်ကကျင်းပခဲ့ပါတယ်ပထမအစနေနေ့မှာအမျိုးသားဘက်ကခရီးရန်ထုံတန်းကျင်းပရာတယောက်နဲ့တယောက်ဂရီးကွေခံယူလက်ထပ်ခဲ့ပါတယ်တနင်္ဂနွေနေ့မှာသူတို့ကဟိန်းနူရိုးရာအခမ်းအနားနဲ့ကျင်းပပြီးတော့အဲ့ဒီ၃ရက်ကြာမင်္ဂလာပွဲမှာတော့ခရစ်ကက်ပြိုင်ပွဲတွေဘောလိဝုဒ်တချင်းနဲ့အကတွေပါဝင်ပါတယ်။သူတို့ရဲ့မင်္ဂလာပွဲဆိုမဟန်ဒီ30စင်နမိုးရဲ့ဓာတ်ပုံတွေကိုလည်းဆိုရှယ်မီဒီယာစာမျက်နှာတွေမှာတွေ့နိုင်ပါတယ်။အဲ့မှာသူတို့သမီးရဲ့လက်ကိုဒန်းဆိုးတာတွေ့ခဲ့ရပါတယ်။သူတို့မင်္ဂလာပွဲပြုလုပ်တဲ့ Umate Bahawan နန်းတော်ကလည်းအဲ့မျိုးကဂျော့ဒ်ဘာတော်ဝင်မိသားစုရဲ့နေဖြစ်ပြီးတော့ကိုပိုင်လူနေအိမ်တွေထဲမှာကောင်းမှ6ခုမြောက်အကြီးဆုံးအင်တော်ရာကြီးဖြစ်ပါတယ်။မင်းသမီးပရိယန်ကာချောပရာနဲ့နစ်ဂျိုနက်စ်မှာပရိယန်ကာကအသက်36နှစ်နစ်ကအသက်26နှစ်ဆိုတော့အသက်10နှစ်လောက်ကွာပြီးတော့သူတို့ကဒီနှစ်ဆောက်မှာပဲအော်စကာဆုပေးပွဲအပြီးပါတီမှာစပွဲပြုခဲ့ကြတာပါဘယ်ဆက်ကြော်လာဆုကို2009နှစ်ကရရှိခဲ့တဲ့ပရိယန်ကာချောပရာကအမေရိကန် ABC ရုပ်တံလိုက်ရဲ့အမေရိကန်ထောင်လိုင်းရေးရုပ်ရှင်ကွန်ဒီကိုဇလန်တွေရဲ့ဇက်လိုက်မင်းသမီးဖြစ်ပြီးတော့နာမည်ကျော်အနောက်တိုင်းရုပ်ရှင်တွေမှာသူ့ကိုတွေ့ရတာပါတယ်သူ့ရဲ့အမျိုးသားနစ်ဂျိုနက်စ်ကတော့သူ့ရဲ့ညီကို2ယောက်နဲ့ပေါင်းပြီးတော့ဖွဲ့ထားတဲ့ Jonas Brother ဂီတာအဖွဲ့နဲ့2005ခုနှစ်မှာစပြီးတော့အောင်မြင်ခဲ့တာဖြစ်ပါတယ်။သူ့ရဲ့အဖွဲ့ကတော့2013ခုနှစ်မှာနားလိုက်ကြပါရှင့်။ မရိကန်သမ္မတအိုဘားမားရဲ့ဇနီးမီရှဲအိုဘားမားဟာပညာရေးမြင့်တင်မှုအစီအစဉ်နဲ့လန်ဒန်မြို့တော်ကမိန်းကလေးအကြောင်းကိုဒီဇင်ဘာလ3ရက်နေ့ကဝင်ရောက်သွားခဲ့တာမလို့သူ့ရဲ့ပထမဦးဆုံးတစ်ခေါက်ရောက်ခဲ့ပြီးတဲ့နောက်ကိုနှစ်အကြာမှာအဲဒီကိုဒုတိယအကြိမ်ရောက်သွားတာဖြစ်ပါတယ်။သူအခုလိုမျိုးမိန်းကလေးတွေရဲ့ပညာရေးအတွက်အလေးထားပြီးဆောင်ရွက်ဖြစ်အောင်လို့အားပေးရာရောက်ခဲ့တဲ့ဒီမိန်းပင်ငယ်လေးတွေကိုကျေးဇူးတင်ပါအကြောင်းလန်ဒန်မြို့တော်ကအလစ်ဇဘက်ကရက်တ်အန်ဒါဆန်အကြောင်းမှာမိန့်ခွန်းပြောသွားပါတယ
်
။ကျိုးစားရင်ဘာမှမဖြစ်နိုင်ဘူး။လုံးနိုင်စွမ်းရှိတယ်ဆိုတာယုံကြည်ထားကြဖို့ကျောင်းသူလေးတွေကိုတိုက်တွန်းသွားပြီးတော့ကောလိပ်ကျောင်းတွေတက္ကသိုလ်တွေအနေနဲ့လည်းမတက်နိုင်တဲ့မိသားစုတွေကပေါက်ဖွားလာတဲ့ကလေးတွေပို့ပြီးတော့သူတို့ကျောင်းတွေမှာပညာသင်ကြားခွင့်ရရေးလုပ်ပေးဖို့ကိုလည်းတောင်းဆိုသွားခဲ့ပါတယ်။မီရှဲအိုဘားမားရဲ့အထုပ်ပတ်တီစာအုပ်ကတော့သူငယ်ငယ်ရှီကာဂိုမြို့တောင်ပိုင်းမှာကြီးပင်းခဲ့တဲ့အချိန်ကစလို့အိမ်ပြီးတော့သမရဆန်ကိုပထမအဆုံးလူမဲသမရကတော့ဖြစ်နေရောက်ပြီးတော့တမင်းနှစ်ယောက်အမေဘဝဖြတ်တန်းရဖို့မျိုးစုံကိုရေးသားပြီးဖော်ပြထားတာဖြစ်ပါလိမ့်ရှင်ဒီသက်သက်ရောင်တင်းလာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာအစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah. Hit it on the side and brown red.မရေးကဏ္ဍကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့သူယုံကြည်အားအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့သူယုံကြည်အားအစီအစဉ်မှာတော့ကျမ်းမာရေးဆိုင်ရာမဂ္ဂဇင်းအက်ဒီတာချုပ်ကိုသူရိန်ဆိုင်ဝင်းရဲ့ယုံကြည်အားကိုနားဆင်ကြရအောင်ပါရှင်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ
်အားလုံးမင်္ဂလာပါကျွန်တော်အလုပ်လုပ်ခဲ့တဲ့တက်တန်း၈နှစ်ကျော်အတွင်းမှာစီမံခန့်ခွဲမှုနေရာမှာနေခဲ့တဲ့တောက်လျှောက်ပေါ့နော်ကျွန်တော်ထားရှိခဲ့တဲ့စိတ်နေစိတ်ထားနဲ့ကျွန်တော်အလုပ်လုပ်တဲ့ပုံစံကိုအားလုံးအတွက်တခုခုများရနိုင်မလားဆိုရင်မျှော်လင့်ချက်နဲ့ကျွန်တော်ပြပြပေးပါပါပထမဆုံးတစ်ချက်ကတော့ဗာလဲဆိုတော့ကိုဘယ်နေရာတော်လဲဆိုတာကိုအချိန်ပေးပြီးတော့စဉ်းစားကြည့်ကြည့်ပါတချို့တွေကကျတော့လူများနဲ့စကားပြောဆိုတဲ့နေရာမှာတော်တယ်တချို့တွေကကျတော့တယောက်တည်းတွေးခွာတဲ့နေရာမှာတော်တယ်အဲ့တော့ကိုလှုပ်လှုပ်တဲ့အခါမှာကိုရဲ့တော်တဲ့နေရာနဲ့ကိုက်ညီနေမှာအဲ့လှုပ်လှုပ်တာအောင်မြင်နိုင်ပါလိမ့်မယ်မဟုတ်ဘူးဆိုရင်တော့အဲ့လှုပ်ကပြင်းစရာအရင်ကောင်းလိမ့်မယ်ဥပမာအဖြစ်လူများနဲ့စကားပြောရတယ်ပြောတဲ့သူတယောက်ကရုံးမှာထိုင်ပြီးတော့လှုပ်လှုပ်ရတဲ့ဟာကိုလှုပ်နေပြီဆိုရင်သူ့အတွက်ဘလို့မှမပြောနိုင်တော့အဲ့အတွက်ကြောင့်မလို့ပထမဦးဆုံးကတော့ကိုနဲ့ကိုရဲ့တော်တဲ့နေရာကိုစဉ်းစားကြည့်ကြည့်ပါနောက်တစ်ခုကကိုယုံကြည်တဲ့အရာအတွက်ပဲလှုပ်လှုပ်ပါကိုမယုံကြည်တဲ့အရာတစ်ခုအတွက်လှုပ်လှုပ်တဲ့အခါမှာအဲ့အတွက်ဖွင့်မျိုးဖို့အတွက်ကျွန်တော်အရင်ခဲရင်ပါတယ်အဓိကပြဿနာကတော့ကိုကိုရင်မယုံကြည်ရဲ့ကိုကိုရင်သုံးမယ်လို့မယုံကြည်တဲ့အရာတစ်ခုကိုတခြားသူသုံးလောင်ဘလို့မျိုးကျွန်တော်တို့ကရောင်းချမလဲကိုကိုရင်မယုံကြည်တဲ့အတွေးခေါ်တစ်ခုကိုတခြားလူလက်ခံလောင်ကျွန်တော်တို့ကဘလို့လုပ်မလဲအဲ့အတွက်ကြောင့်မလို့ရန်ခင်းရင်ပါတယ်ကိုယုံကြည်တဲ့အရာအတွက်ပဲအလုပ်လုပ်တာကပူပြီးတော့အောင်မြင်နိုင်ချေပူပြားပါတယ်နောက်ထပ်တစ်ခုကတော့အလုပ်အတွက်ကောင်းမှုအလုပ်လုပ်ပါအထက်လူကြီးအတွက်မလုပ်မလုပ်ပါနဲ့ကျွန်တော်တို့တွေမှားရွေးနေတဲ့တစ်ချက်ကဘာလဲဆိုတော့အလုပ်ဆိုတာအထက်လူကြီးပဲလို့ကျွန်တော်တွေးတဲ့တစ်ချက်ပါပဲအထက်လူကြီးကအထက်လူကြီးလုပ်ကလုပ်ပါပဲတခါတလေမှအထက်လူကြီးမှားနေရလေရှိနိုင်ပါတယ်ကျွန်တော်တို့ကအထက်လူကြီးပြောသမျှကိုအမြဲတမ်းပဲလက်ဟိုဘာသူပါပြောပြောဆိုရင်ကျွန်တော်တို့ကအလုပ်ကိုမေ့ဝါတက်ပါတယ်အဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအလုပ်နဲ့အထက်လူကြီးကိုခွဲပြီးတော့ကြည့်ရအလုပ်အတွက်ပဲကောင်းမှုအတွက်ကျွန်တော်တို့ဥတီချက်ထားပါအထက်လူကြီးကိုသဘောကျပါစီဆိုတဲ့ပုံစံမျိုးနဲ့ဥတီချက်မထားပါနဲ့အဲ့ဒါကပဲကိုယ်ပူပြီးမြင့်မာတဲ့ဘဝကိုရောက်ရှိစေနိုင်ပါတယ်နောက်ထပ်တစ်ချက်ကတော့တက်တာတဲ့အလုပ်ကိုမမျှော်လင့်ပါလူတိုင်းကတတ်တာတော့ကြိုက်ပါတယ်လူတိုင်းက comfortable ဖြစ်တယ်အေးစသေးနေရတာကြိုက်ပါတယ်ဒါပေမဲ့စဉ်းစားကြည့်ကြည့်ပါအလုပ်ငန်းတွင်တစ်ခုကအရင်အလုပ်လုပ်နေရပြီဆိုရင်ဘယ်သူတတ်တာမရှိပါဘူးဒါပေမဲ့အဲ့လိုမျိုးတတ်တာနေပြီဆိုကလေးကကိုကချောင်းထိုးခံနေရပြီကိုကချောင်းထဲမှာရောက်နေပြီဆိုတော့စဉ်းစားကြည့်ကြည့်ပါနောက်တစ်ခုကကိုကိုအကဲဖြစ်ပါတန်ကြီးတောင်းပါတန်ကြီးတောင်းပြီဆိုရင်လေကိုအဲ့တန်ကြီးအတန်ပြန်မပေးနိုင်ဘူးဆိုရှက်စရာကောင်းတယ်ဆိုတော့သတိရကျွန်တော်တို့ကဘာလဲဆိုတော့
ဒီနေ့မှမကြိမ်မနက်တွေဖြစ်နေတယ်။ဘာလဲဆိုတော့ငါ့ကိုတန်ရတန်ချင်းမပေးဘူး။ငါ့ကိုတန်ရတန်ချင်းမရဘူးဆိုရဲခံစားချက်တွေဖြစ်နေတယ်။အဲ့ဒီအတွက်ကြောင့်အလုံးမှလည်းအဲ့ဒီဟာကထိခိုက်တယ်ပေါ့နော်။ကျွန်တော်တို့အဲ့လိုမျိုးမဖြစ်စေဘဲနဲ့ကိုယ့်ရဲ့တန်ရတန်ချင်းကိုအခဲဖြတ်ပြီးတော့တောင်းဖို့အတွက်မရှက်ပါနဲ့မကြောက်ပါနဲ့။ဒါပေမဲ့အဲ့လိုမျိုးရပြီဆိုရင်လည်းကိုယ့်ဘက်ကနေပြီးတော့ပြန်ပေးဖို့ဆိုတော့လေမမေ့ပါနဲ့။နောက်တစ်ချက်ကတော့ဘာလဲဆိုတော့ကိုလိုချင်တာကိုပဲကိုပေးချင်တာကိုပဲမစဉ်းစားပါနဲ့။သူဘာလိုချင်တာလဲကိုစဉ်းစားပါ။ဒါက marketing ရဲ့သဘောပဲ။ကျွန်တော်တို့ကအကြောင်းပိုင်အကြောင်းတယောက်ဖြစ်လာပြီဆိုရင်ကျွန်တော်တို့ကဝယ်ယူသူတယောက်ရဲ့ခံစားချက်ကိုမေ့ပါတယ်တကယ်တမ်းမှာကျတော့ဝယ်ယူသူတယောက်ကဘယ်လိုတွေးလဲဆိုတဲ့ခံစားချက်ကိုကျွန်တော်မမေ့ပါတာကျွန်တော်တို့အကြောင်းနေရာမှာကျွန်တော်တို့အောင်မြင်နိုင်ပါလိမ့်မယ်နောက်ဆုံးတစ်ချက်ကတော့ဘာလဲဆိုတော့အလုပ်ငန်းဝင်လုပ်တဲ့အခါမှာဘယ်အလုပ်မှာပဲဖြစ်ဖြစ်အားလုံးကျင့်တတ်ဖို့မမျှော်လင့်ပါဘူးကျွန်တော်တို့ကအရွေးတစ်ခုကိုတွားနေပြီဆိုရင်တစ်ခုခုကိုတွားပေးနေပြီဆိုရင်အဲ့ဒီဟာကိုမကြိုက်တဲ့သူတွေဆိုတော့ရှိနေမှာပဲဒါပေမဲ့အလုပ်ငန်းဝင်ထဲမှာအားလုံးကျင့်တတ်ဖို့မျှော်လင့်ခြင်းကကျွန်တော်တို့အတွက်ကိုယ့်ကိုယ်ကိုပင်ပန်းဖို့ပဲဖြစ်လာပါတယ်အဲ့ဒီအတွက်ကြောင့်ကိုယ့်ကိုမကျင့်တတ်တဲ့သူတွေရှိရင်လည်းရှိပါသည်ကိုယ့်ကိုမကြိုက်တဲ့သူတွေရှိရင်လည်းရှိပါသည်ကျွန်တော်တို့မှန်ကန်တဲ့ယုံကြည်တဲ့လမ်းကိုတွားနေတဲ့လမ်းမှာဘယ်သူမှကိုယ့်ရဲ့အတားအဆီးမဖြစ်ဖြစ်ပါသည်နဲ့ဘယ်သူအားလုံးဆက်ဆက်ရရကျင့်တတ်ဖို့မမျှော်လင့်ပါနဲ့ဒါကတော့ကျွန်တော်အလုပ်လုပ်တဲ့အခါမှာထားရှိရစိတ်နေစိတ်ထားတွေပါတစ်ခုခုအကျိုးရှိစေနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။နားထောင်ပြီးခဲ့တဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်တနင်္လာညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်
အရိတ်ံပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလှပတဲ့အရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လို့ကြည့်တယ်ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးလ်ပေးဖို့မယ်ဆိုရင်famis@voanews.com ကို2019 VOA ပြည်ကရင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကို့နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မနေပါနဲ့နော် VOA ပြည်တဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မုံကတလဲကြီးညာပေးပါအောင်ရှင်
Twitter လူမှုကွန်ရက်ရဲ့အမှုဆောင်အရာရှိချုပ် Jack Dorsey ဟာမြန်မာနိုင်ငံမှာဝိပဿနာတရားထိုင်ခဲ့ပြီးတဲ့နောက်မြန်မာပြည်ကိုတွားရောက်ကြဖို့တိုက်တွန်းခဲ့တဲ့အပေါ်အတော်လေးပြင်းပြင်းထန်ထန်ဝေဖန်ခံနေရပါတယ်။တိုးတိုးသိသိနဲ့မြန်မာနိုင်ငံသွားခဲ့တဲ့သူခီးစဉ်အကြောင်းကို Jack Dorsey က Twitter လူမှုကွန်ရက်ပေါ်မှာပဲတနည်းနည်းနဲ့တော့ကရေးသားခဲ့တာမှာမြန်မာနိုင်ငံဟာအင်မတန်လှပပြီးတော့တွားရောက်လဲပတ်ဖို့ကောင်းတဲ့နေရာမဟုတ်တွားလဲချဖို့တိုက်တွန်းခဲ့တယ်လို့သူမြန်မာနိုင်ငံမှာရှိနေစဉ်ဒီတွားရောက်ချင်းချင်ခဲ့တဲ့ဗုဒ္ဓဘာသာဝိပဿနာရှင်းစဉ်ရဲ့အကျိုးကျေးဇူးတွေကိုပါချီးမွမ်းရေးသားထားပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံနေရတဲ့အခြေအနေကြောင့်အာယုံဆိုင်ခံနေရတဲ့မြန်မာနိုင်ငံတခါတည်းအထူးသဖြင့်လူခွေရေးချိုးဖောက်မှုတွေရှိနေတယ်လို့ဝေဖန်ခံနေရတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့သူ့ရဲ့ရေးသားချက်တွေထဲမှာဒီအကြောင်းတွေမပြောတဲ့အပေါ်မှာတော့လူခွေရေးလှုပ်ရှားသူတော်တော်များများနဲ့နိုင်ငံတကာသတင်းသမားတချို့ကပြန်လည်မှတ်ချက်ပြုဝေဖန်နေပါတယ်။ Jack Dorsey ရဲ့ Twitter ပေါ်မှာရေးသားချက်တွေဟာဒီတာဝန်မဲ့လို့နေဆိုပြီးတော့ Twitter သုံးဆွဲသူတချို့ကဝေဖန်ပါတယ်တချို့ကလည်း Jack Dorsey ဘက်ကသူ့ခီးစဉ်နဲ့သူ့အတွေ့အကြုံကိုသာရေးသားခဲ့တာဖြစ်ပြီးတော့နိုင်ငံရေးမပါဘူးလို့တုံ့ပြန်ရေးကြပါတယ် Twitter ဘက်ကတော့ဒီလိုမျိုးဝေဖန်ချက်တွေပေါ်မှာအခုအချိန်ထိတစုံတရာတုံ့ပြန်တာမရှိသေးပါဘူးကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအစိုးရစစ်တပ်ကဆိုးွားတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဥရောပကောင်စီကဆုံးဖြတ်ပြီးတော့တာဝန်ရှိတဲ့စစ်တပ်နဲ့နေကြားဆောင်တပ်ကထိပ်ပိုင်းအရာရှိကြီးတွေအပေါ်နောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်လို့ဒီကနေ့အကြေညာချက်ထုတ်ခဲ့ပါတယ်။အရေးယူကန့်သတ်ခံထားရသူစီးရင်ဝင်တွေကိုလည်းအမြဲမပြတ်စောင့်ကြည့်သုံးသပ်သွားမယ်လို့ဥရောပကောင်စီရဲ့အကြေညာချက်ထဲမှာပြောထားပါတယ်။ကနေဒါနိုင်ငံမှာဖမ်းဆီးခံရတဲ့ Huawei နည်းပညာကုမ္ပဏီရဲ့ဗန်ဒါရေးဆိုင်ရာအကြီးအကဲကိုဒီကနေ့ရုံးထုတ်တဲ့အခါမှာသူ့ကိုအာမခံပေးတဲ့မတင်ကြားနာဆုံးဖြတ်မှာဖြစ်ပါတယ်။ Nissan ကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်း Carlos Ghosn ရဲ့ဝင်ငွေကို American Dollar 44တန်းလျှော့ပြီးတော့တင်ပြခဲ့တဲ့အတွက်သူ့အပြင်နောက်ထပ် Nissan အမှုဆောင်အရာရှိတဦးနဲ့ Nissan Car Corporation တို့ကိုဂျပန်အာဏာပိုင်တွေကတရားဝင်ဆွဲချက်တင်လိုက်ပါတယ်ရှင်။ဒ
တရင်ချင်းချုပ်ကိုမဆုမျက်မောငါကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်သိန်ကီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Cardiff Binan ဖြစ်ပါတယ်ရှင်။ကျွန်မကဆုမောမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.